Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American တန်ကနေ2018ခုနှစ်အောက်တိုဘာလ31ရက်ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နှာစင်နိုင်ပါတယ်ရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမကခင်ဗျသက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်အောင်နဲ့အတူကြီးညာပေးပါပါစနေနေ့ကတနက်သမားရဲ့တိုက်ခတ်မှုကြောင့်ဝက်ပြူဆူတောင်းသူ12ဦးသေဆုံးခဲ့ရတဲ့ဂျူဖျားချောင်းကိုအင်္ဂါနေ့မှာအမေရိကန်သမရနဲ့သမရကတော်တို့သွားရောက်ခဲ့ပါတယ်ရိုညာဒုက္ခသည်တွေနေ့ရက်ပြန်ရေးအတွက်နိုဝင်ဘာ15ရက်နေ့မှာစတင်ဖို့တဲ့နိုင်ငံဘက်ကစီစဉ်ထားပေမဲ့ကုလသမဂ္ဂကတော့ဒီလိုနေရပြန်ဖို့မသင့်တော်သေးဘူးလို့ပြောကြလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်နိုင
်ကောင်းပါပြီရှင်အဲ့ဒီလိုသတင်းစီစဉ်နောက်ပိုင်းမှာလဲဘင်္ဂလားဒေ့ရှ်မှာခိုလုံကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ရဲကစစ်စစ်ပြည်သားပထမဆုံးအထုပ် 8,000 ကိုနိုဝင်ဘာလအတွင်းမြန်မာနိုင်ငံဘက်ချင်းပြန်လာနိုင်ရေးနှစ်နိုင်ငံသဘောတူညီလိုက်ပေမဲ့ကုလသမဂ္ဂဘက်ကတော့ဒုက္ခသည်တွေပြန်ဖို့အချိန်မတန်သေးဘူးလို့ပြောလိုက်တဲ့အကြောင်းနှားဆင်ရမှာပါ
We've seen the reports of the agreement between the decisions reached by the joint working group between Bangladesh.
ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောသွားတာကိုကြားဖို့ရှိပါတယ်။ဒါအပြင်ထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ writer သတင်းတောက်နှစ်ဦးရဲ့အမှုကိုဒီသတင်းပတ်အတွင်းမှာအယူခံတင်တော့မှာဖြစ်တဲ့အကြောင်းနားဆင်ရမှာပါ။အဲ့ဒီနောက်ဖူရင်အထည်ချုပ်စိတ်ယုံကအထောက်ခံရတဲ့အလုပ်သမားတွေပြန်ပြီးအလုပ်ရရှိခဲ့တဲ့အတွက်ပြည်လည်မှုတွေရသွားပြီဆိုတဲ့သတင်းကိုလည်းကြားမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ကပြောပြမှာပါရှင
်စနေနေ့ကတနသမားရဲ့တိုက်ခတ်မှုကြောင့်ဝက်ပြူဆူတောင်းသူ12ဦးသေဆုံးခဲ့ရတဲ့ Pittsburgh က Tree of Life ဂျူဖျားချောင်းကိုအင်္ဂါနေ့မှာ American သမ္မတ Donald Trump နဲ့သမ္မတကတော် Melania Trump တို့တွားရောက်ခဲ့ပါတယ်အဲ့ဒီဂျူဖျားချောင်းကဂျူဖုံတော်ကြီး Jeffrey Myers နဲ့ Israel သမ္မတကြီး Ron Dermer တို့ကို American သမ္မတ Trump ကလက်ဆွဲနှုတ်ဆက်ခဲ့ပါတယ်ဂျူဝတ်ပြုအုပ်ထုပ်ကိုစောင်းထားတဲ့သမ္မတ Trump ရဲ့တမက် Jared Kushner နဲ့သမ္မတ Trump ရဲ့တမီးဖြစ်သူ Ivanka Trump တို့လည်းလိုက်ပါသွားတာပါ Ivanka က Jared နဲ့လက်ထပ်ချိန်မှာဂျူဘာသာတဲ့ပြောင်းလဲဝင်ရောက်ခဲ့သူဖြစ်ပါတယ်သမ္မတ Trump နဲ့သမ္မတကတော်တို့ဟာဂျူဖျားချောင်းအပြင်မှာရှိတဲ့ David Jay 7ဘွန်မှာကြောက်တုံး7တုံးကိုတင်ပေးခဲ့ပါတယ်ဒါဟာဂျူရှေးရိုးရာအယူအဆအရတည်ဆုံးသူတွေအတွက်အမှတ်တရဖြစ်လို့တာပါအခုလိုသမ္မတ Trump ရဲ့လာရောက်မှုဟာမသင့်တော်ဘူးလို့ယူဆသူတွေကဂျူဖျားချောင်းနာကိုချီတက်လာကြပြီးတော့ဒီလူအုပ်ကြီးကနေပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်သမ္မတ Trump ကဖျားချောင်းကနေဆေးရုံကိုတွားရောက်ခဲ့တာဖြစ်ပြီးအဲ့ဒီဆေးရုံမှာတော့တနက်ပြစ်ခတ်မှုဖြစ်ပွားခြင်းကဒဏ်ရာရခဲ့တဲ့ရဲတွေရှိနေတာပါသမ္မတ Trump ကတော့သူခုလိုတွားရတာတေဆုံးဒဏ်ရာရသူတွေကိုလေးစားမှုပြတာတာဖြစ်ကြောင်း Fox သတင်းဌာနကိုပြောပါတယ်ဒဏ်ရာနေတဲ့အရာရှိတွေနဲ့ဆေးရုံတက်နေတဲ့တခြားသူတွေကိုတွားကြည့်တာဖြစ်ကြောင်းလည်းပြောပါတယ်
အမေရိကန်နိုင်ငံသားမဟုတ်သူနဲ့အမေရိကန်ကိုတရားမဝင်ရောက်လာသူတွေကနေဒီနိုင်ငံမှာမွေးဖွားလာကြတဲ့ကလေးတွေကိုနိုင်ငံသားဖြစ်ခွင့်မပေးဖို့သမ္မတကအမိန့်ထုတ်ပြန်မှုရွေတဲ့အကြောင်းသမ္မတတော်နဲ့ထားမြေကြီးညာချက်ကြောင့်အမေရိကန်နိုင်ငံရေးလောကမှာအကြီးအကျယ်ငြင်းပွားစရာဖြစ်နေပါတယ်ဒီကိစ္စကိုအကောင့်ထဲဖော်ဖို့စီစဉ်နေပါပြီဖြစ်လာပါလိမ့်မယ်လို့ HBO ရုပ်မြင်သံကြားနဲ့တွေ့ဆုံမေးမြန်းကမ်းမှာသမ္မတ Trump ကပြောခဲ့ပါတယ်လက်ရှိအမေရိကန်ပြည်ထောင်စုရဲ့ဒီမွေးရာပါနိုင်ငံသားဖြစ်ခွင့်ဆိုင်ရာမူဝါဒကိုဖျက်သိမ်းမှုရှိမရှိနဲ့ပတ်သက်ပြီး HBO ကမေးတဲ့အခါမှာဒီကိစ္စဟာအရေးပဲမရှိတဲ့ကိစ္စဒါဟာဖျက်သိမ်းပြရမယ့်ကိစ္စပဲလို့သမ္မတ Trump ကဆိုပါတယ်မွေးရာပါနိုင်ငံသားဖြစ်ခွင့်ကိုအမေရိကန်နိုင်ငံတစ်ခုတည်းကပေးနေတာလို့လည်းသမ္မတ Trump ကဆိုပေမဲ့လည်းဒီချက်ကမမှန်ပါဘူးအမေရိကန်ရဲ့အိမ်နီးချင်းတိုက်ပွဲတွေဖြစ်ကြတဲ့ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေပါဝင်နိုင်ငံ30လောက်မှာဒီခွင့်ရေးကိုပြဋ္ဌာန်းထားပါတယ်ဒါပေမဲ့လည်းဩစတြေးလျ၊ဗြိတိန်ပြင်သစ်အိန္ဒိယနဲ့အိုင်ယာလန်အပါအဝင်နိုင်ငံတချို့ကဒီခွင့်ရေးပြဋ္ဌာန်းချက်ကိုပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းပြန်ပြီးတော့ရုပ်သိမ်းခဲ့ကြပါတယ်။သမ္မတ Trump ရဲ့အခုလုပ်မဲ့အစီအစဉ်ကိုအောက်လွတ်တော်ရဲ့ဥက္ကဋ္ဌ Paul Ryan ကတော့သဘောမတူပါဘူး။သမ္မတရဲ့ဒီအမိန့်နဲ့မွေးရပါနိုင်ငံသားဖြစ်ခွင့်ကိုပယ်ဖျက်လို့မရဘူးလို့ Paul Ryan ကလည်းတော့ကပဲပြောပါတယ
်။တရင်တစ်ပတ်ကြာမှချင်းပါမယ် American ဂျာပြတ်ရွေးကောက်ပွဲတွေအတွင်းတိုက်ခိုက်မှုတွေဖြစ်ပွားမယ်အရေးအယောင်မတွေ့ရဘူးလို့ American ရွေးကောက်ပွဲလုံခြုံရေးစနစ်တွေရလေးလာစောင့်ကြည့်နေတဲ့ Computer cyber sinning something who yatia barelu, American sua yashirika piobari, American jacket yuka perigo, Russian at the Channing and Regani, now shepo, Josame, Yau Shirelu, so in McGrim Timuri, Shinilaba, Dilo so in Huri Dema, Mesana, Shinui, Sinine, the Chancellor, Konya Drigo, two poppy, Mamabi, Nayang, Tamamo, maybe Lucy, Pianta, and Josarelu, so in McGrim Pinitalaba, Tabime, a cookie or di so in Huri Pime, Yamatria, De Bulo, a mini Longjongi Tana.
ပြောပါလေမေကမေဘေမှုစနစ်တွေ90ရာခိုင်နှုန်းကိုစောင့်ကြည့်ပြီးတော့လေ့လာနေတာလည်းဖြစ်ပါလေအီတလီနိုင်ငံမှာလေပြင်းမှုနိုင်နေတိုက်ခတ်ပြီးတော့ရေကြီးမှုတွေဖြစ်နေလို့သေဆုံးသူဦးရေ12ဦးထိရှိလာနေပြီလို့အီတလီအာဏာပိုင်တွေကမနေ့တော့ကပဲပြောပါတယ်ဥရောပတလောမှာအခုရပိုင်းတွေအတွင်းမုန်တိုင်းတွေတိုက်ခိုက်နေပါတယ်ဥရောပလေပိုင်းနဲ့တောင်ပိုင်းတွေမှာလမ်းတွေလည်းပိတ်ဆို့ထောင်နဲ့ချီတဲ ယ်ဝင်ရောက်နေလို့ကမ္ဘာလက်ခီးတွေလည်းရေကြီးတဲ့တန်ကိုခံရပါတယ်။တောတောင်ထူထပ်တဲ့ဆွစ်ဇာလန်တင်းတင်းတဲ့အီတလီနေဇက်ဒေသတွေမှာလည်းနှင်းတွေအကြီးအကျယ်ကျနေလို့လူတွေတော်တော်များများဟာကားတွေဟိုတယ်တွေထဲမှာပိတ်မိနေကြပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီချီဘိုင်းထိုမီတာ32 kHz 9335ဘိုင်းထိုမီတာ40 kHz 9839ဘိုင်းထိုမီတာ48 kHz 6753နဲ့ဒုတိယနာရီဝက်မှာဘိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီချီပြန်လည်ထုတ်လွှင့်ချက်ကိုတော့ဘိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါသေးတယ်
။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးခိုလုံနေတဲ့ရွန်ဂျာဒုက္ခသည်နေရပြန်ရေးရှိလာလေတဲ့မှာစတင်မှုအတွက်သဘောတူညီမှုရပြီလို့ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံတာဝန်ရှိသူတွေကကြေညာလိုက်ချင်ပါပဲရွန်ဂျာဒုက္ခသည်နေရပြန်ဖို့အတွက်မတင့်တော်သေးဘူးလို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေပြီးခဲ့တဲ့ဩဂုတ်လကအင်းနီချင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတဲ့ရွန်ဂျာဒုက္ခသည်9သိန်းကျော်နဲ့ပထမအတောက်ဖြစ်တဲ့9000ပြန်ပို့ရေးကိုနိုဘယ်မာလလယ်မှာစတင်မှာဖြစ်ကြောင်းအင်္ဂါနေ့ဘင်္ဂလားဒေ့ရှ်ကမှချင်းပါတဲ့နှစ်နိုင်ငံပူးတွဲအလုပ်အဖွဲ့ရဲ့ရှင်းလင်းပွဲအပြီးမှာဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွန်းဝင်နဲ့မြန်မာနိုင်ငံသားရဲ့အမေရိကန်အတွန်းဝင်တို့ရဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာကြေညာလိုက်တာဖြစ်ပါတယ်။အခုလိုကြေညာလိုက်တာနဲ့ပတ်သက်ပြီးရွန်ဂျာဒုက္ခသည်တွေတက်အခုလောလောဆယ်မှာနေရပြန်ဖို့အတွက်အချိန်မတန်သေးဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကယူဆထားကြောင်းကုလသမဂ္ဂတွင်းမှုချုပ်ရုံးပြောခွင့်ရစတီဗင်ဒူဂျာရစ်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ
။ဒီနေ့နေ့မနေ့စောစောပိုင်းကအင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကနေထွက်ခွာခဲ့ပြီးတော့မိနစ်နည်းငယ်ကြာမှာပဲပင်လယ်ပြင်တွင်းပြတ်ကျသွားခဲ့တဲ့ Lion Air လေကြောင်းလိုင်းကဒီလင်းပြည့်စည်အပိုင်းစာတွေနဲ့တည်ဆုံးသူတွေရဲ့ရုပ်လောင်းတွေကိုမနေ့ကထိဆက်ပြီးတော့ရှာဖွေနေကြတော့မှပြတ်ကျသွားခဲ့တဲ့လိန်ပေါ်မှာခီးတင်တဲ့လေရင်ဝန်ထမ်းစုစုပေါင်း189လိုက်ပါခဲ့ကြပါတယ်။တင်းနာနေညပိုင်းတော့ကတော့တည်ဆုံးသူရုပ်ကျွင်းတွေကိုထည့်ထားတဲ့အလောင်းအိတ်24ခုကိုစေဝင်ကိုယူသွားပြီးတော့ဘသူပေါ်မှာဖြစ်တယ်ဆိုတာကိုစစ်စစ်ခွဲခြားဖို့လွတ်ဆောင်မယ်လို့ရရှိတွေကဆိုပါတယ်။တည်ဆုံးသူတွေထဲမှာကလေးငယ်တူနဲ့မွေးကင်းစားနှစ်ဦးပါဝင်ပြီးလေရင်ပြတ်ကျတဲ့နေရာတစ်ဝိုက်မှာရာနဲ့ချီတဲ့ပစ္စည်းပိုင်းစားတွေကိုရှာဖို့တွေးဆကြပါတယ်။လေရင်ပြတ်မကျခင်မှာလေရင်မှုကလေစိတ်ကိုပြန်လာခွင့်တောင်းဆိုခဲ့သေးတယ်လို့အနာပိုင်းကဆိုပါတယ်
။ဖိလစ်ပိုင်နိုင်ငံမှာနောက်ထပ်တိုင်ဖုန်းမုန်တိုင်းတစ်ခုဝင်ရောက်လာနေပြီးအင်္ဂါနေ့ကတော့နိုင်ငံရဲ့အမြောက်ပိုင်းမှာလေတိုက်နှုန်းဟာတနအီကိုမိုင်140ကျော်နှုန်းနဲ့တိုက်ခတ်နေပြီးတော့မိုးတီးထန်စွာရွာသွန်းနေပါတယ်။မုန်တိုင်းကြောင့်တည်ဆုံးရသူက4ဦးရှိနေပြီဖြစ်ပါတယ်။မုန်တိုင်းယူတူဟာတောင်တိုပင်လယ်ပြင်ရှိရာအနောက်ဖက်ဒေသကိုဦးတည်ပြီးမရွေ့ရှားခင်ကုန်းလွင်ပိုင်းကိုဝင်ရောက်နေချိန်မှာမြေပြုံမှုတွေဖြစ်ပွားပြီးလူဆောင်ကျွန်းမကြီးပေါ်ကအဝေးပြေးလမ်းတွေလည်းပိတ်ဆို့ကုန်ပါတယ်။တောင်လန်းဒေတာကဆောက်လက်စာအစိုးရအဆောက်အုံတွေပါပြိုကျပြီးတော့ဒီအပြည့်စည်းပုံတွေကြားမှာပိတ်မိနေသူက20ကျော်လောက်ရှိနေတာပါ
။ကြားအယိုးနဲ့ကြန့်ကြူတွေကိုတိုင်းရင်းရိုးရာစေဝအဖြစ်ဆေးဝင်မှာအသုံးပြုပြီးတရုတ်နိုင်ငံကခွင့်ပြုမယ်လို့ကြေညာခဲ့တာကြောင့်တော့ဝတ်တော်ရန်တရိတ်ဆန်ထင်းထင်းဆောက်ရှောက်ရေးဖွဲ့တွေအကြီးအကျယ်စိတ်ပြေနေကြပါလေ။ကြားနဲ့ကြန့်တရဝါတွေကမျိုးတိုးမှာကိုစိုးရိမ်နေရတဲ့တရဝါတွေဖြစ်တာကြောင့်တရုတ်နိုင်ငံရဲ့အခုလိုဆုံးဖြတ်ချက်ဟာတော်ရန်တရိတ်ဆန်တရားမဝင်ကုန်ကူးမှုတွေပြန်ပြီးတော့ဖြစ်လာမှာကိုစိုးရိမ်နေကြပါလေ။
ဗုဒ္ဓဘုရားနေ့နဲ့ခင်သတင်းအစီအစဉ်ကိုဒေါက်ခင်မျိုးသက်နဲ့ကိုကျောင်းလင်းတို့ကတင်ဆက်ခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ဆစောကသတင်းနဲ့မှာကြားခဲ့တဲ့အတိုင်းပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအတွက်ရှေ့လာလေတဲ့စတင်ဖို့သဘောတူညီမှုရပြီလို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတာဝန်ရှိသူတွေကကြေညာလိုက်ချိန်မှာပဲရိုဟင်ဂျာဒုက္ခသည်တွေနေရပြန်ဖို့အစဉ်အသစ်မ မရှိသေးတာကိုတွေ့နေရကြောင်းကုလသမဂ္ဂဘက်ကပြောပါတယ်ဒေါက်ခင်မျိုးသက်ကပဲအပြည့်အစုံကိုဆက်ပြီးပြောပြမှာပ
ါရခိုင်ပြည်နယ်မြောက်ပိုင်းကနေပြီးခဲ့တဲ့ဩဂုတ်လကအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်နဲ့ပထမအတုပ်ပြန်ပို့ရေးကိုနိုဝင်ဘာလလယ်မှာစတင်မှာဖြစ်ကြောင်းအင်ကာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒက်ကာမြို့မှာကျင်းပတဲ့ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံပူးတွဲအလုပ်အဖွဲ့ဆွေးနွေးပွဲအပြီးမှာဘင်္ဂလားဒေ့ရှ်နိုင်ငံသား၏အတွင်းဝင်ရှဟီဒူဟိတ်နဲ့မြန်မာနိုင်ငံသား၏ဌာနအမြင့်ဆုံးအတွင်းဝင်ဦးမြင့်သူတို့ရဲ့ပူးတွဲတင်းစားရှင်းလင်းပွဲမှာကြေညာခဲ့ပါတယ
် We are looking forward to start the repatriation by mid November next month.
ရွှေကြရီနေရပြန်ရစတင်မှုကကျွန်တော်တို့လုပ်တော့မှာပါလာမယ့်နိုဝင်ဘာလလယ်မှာစတင်မှာပါဒါဟာပထမအတုပ်ဖြစ်ပါတယ်လို့ပြောသွားတာပါအခုလိုကြီးညာလိုက်တာနဲ့ပတ်သက်ပြီးရွှေကြဒုက္ခသည်တွေအတွက်အခုလုံးလုံးစဲမှာနေရကိုပြန်ဖို့အတွက်အချိန်မတန်သေးဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကယူဆကြောင်းကုလသမဂ္ဂတည်ငြိမ်မှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
We've seen the reports of the agreement between the decisions reached by the joint working group between Bangladesh and Myanmar. UNHCR, which is a
leading organization of refugees, has not been consulted on this matter. But UNHCR has not been consulted on this matter. But UNHCR has not been consulted on this matter. But UNHCR has not been consulted on this matter. But UNHCR has not been consulted on this matter. But UNHCR has not been consulted on this matter. But UNHCR has not been consulted on this matter. But UNHCR has not been consulted on this matter.ပြန်လို့ရပြီလို့သူတို့ကိုယ်တိုင်ခံစားရတဲ့အခြေမျိုးပါ UNHCR အတွက်ကတော့ရခိုင်ပြည်နယ်ကအခြေအနေတွေဟာသူတို့ကိုပြန်ပို့ဖို့အခြေအနေမဟုတ်သေးဘူးလို့သတ်မှတ်ပါတယ်အချိန်ထဲမှာပဲရခိုင်ပြည်နယ်ကနေဝင်ညာတွေအခုချိန်ထိထွက်ပြေးလာတာတွေတွေ့နေရတဲ့အတွက်ဒါဟာလက်တွေ့အခြေအနေကိုပြနေပါတယ
်အခုလောက်ကုလသမဂ္ဂကအစိုးရပူပန်နေပေမဲ့ GWG နှစ်နိုင်ငံပူးတွဲအလုပ်အဖွဲ့ကတော့အခုလောက်ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိမိမိသဘောတရားနေရပြန်နိုင်ရဲ့အတွက်ကောက်ဆက်ပဇာမှာရှိတဲ့ရွင်ကြာတွေနဲ့ပါတွေ့ဆုံဆွေးနွေးသွားမှာဖြစ်ကြောင်းနဲ့သူတို့ကိုနေရရင်ပြန်ဖို့အတွက်တိုက်တွန်းသွားမှာဖြစ်ကြောင်းနှစ်နိုင်ငံပူးတွဲတင်းစားရှင်းလင်းပွဲမှာပြောကြားခဲ့တာပါမြန်မာနိုင်ငံရဲ့ဌာနအမြဲတမ်းအတွင်းဥမြင့်သူကတော့နှစ်နိုင်ငံကြားဆွေးနွေးပွဲကနေခိုင်မာတဲ့ရလဒ်တွေရခဲ့ကြောင်းနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဆိုရင်လက်ရှိမှာဒေသခံတွေကြားမတူကွဲပြားသူတွေတင့်တင့်မြတ်မြတ်ရှိနေကြလာကြောင်းနေရပြန်သူတွေအတွက်အဆင်ပြေမှာဖြစ်ကြောင်းတင်းစားရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
် And then we came up with theVery concrete results on the commencement of the repatriation.
သူတို့နေရပြန်ရစတင်လုပ်ဆောင်ဖို့အတွက်ခိုင်မာတဲ့အဖြေကိုရခဲ့ပါတယ်။သူတို့နေရရင်းကိုပြန်လာမယ်ဆိုရင်ဌာနမှာအခုထိနေနေကြတဲ့ကြံနေတဲ့သူတွေနဲ့ရောနှောပြီးနေသွားနိုင်တာမို့သူတို့နေတဲ့ရွာတွေမှာဘာပြဿနာမှဖြစ်လာနိုင်မှာမဟုတ်ပါဘူး။သူတို့တွေဟာအခုလည်းအဲ့ဒီမှာရှိတဲ့ကြံခဲ့တဲ့သူတို့ရဲ့ဆွေမျိုးတွေနဲ့အဆက်အသွယ်တွေရှိနေကြတာပါလို့ပြောသွားတာပါ။ဒါအပြင်သူတို့နေရပြန်ရမှာလုံးကြုံစိတ်ချရတဲ့ပတ်ဝန်းကျင်ဖြစ်အောင်လှုပ်ဆောင်ထားတာပြီးအများအပြားရှိကြောင်းနဲ့အခုလက်ရှိချမှတ်ထားတဲ့မူဝါဒကရင်းနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေအတူတူကပူးပေါင်းပြီးတရားဥပဒေစိုးမိုးရေးဆောင်ရွက်ဖို့အတွက်မူဝါဒကိုထောက်ခံအားပေးနေတယ်လို့သူတို့တွေအခက်အခဲကြုံလာရင်တရားဥပဒေအရေးယူနိုင်ခွင့်ရှိရဆိုတဲ့အချက်ကိုလည်းနိုးကြားမှုရှိစေဖို့ဆောင်ရွက်ပေးနေတယ်လို့လည်းပြောပါတယ်။နှစ်နိုင်ငံကြားစစ်စစ်ပြီးသူပေါင်း 8,000 ဟာဗဲမြုပ်ဗဲရွာတွေကနေလာတယ်ဆိုတာကိုပါသိရှိထားတဲ့အတွက်အခုနေရပြန်သူတွေကိုသူတို့တွေလာခဲ့တဲ့နေရရင်ကြေးရွာတွေကနေအိမ်တွေမှာပဲပြန်ပြီးနေစေချင်တယ်လို့လည်းသတင်းစာရှင်းလင်းပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားအတွင်းဝင်ကပြောပါတယ်။နေရပြန်သူတွေနေထိုင်ဖို့အတွက်အိန္ဒိယအစိုးရကအိမ်ပေါင်း250ဆောက်လုပ်ပေးခဲ့တယ်လို့တရုတ်အစိုးရကအိမ်ပေါင်း 1,000 ကျော်ဆောက်လုပ်ပေးခဲ့တာပါ။ရိုဟင်ဂျာဌာနပြန်နိုင်ရေးအတွက်မြန်မာအစိုးရကဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဆောင်ရွက်နေတဲ့အပြင်ကုလသမဂ္ဂအဖွဲ့နှစ်ခုဖြစ်တဲ့ UNHCR နဲ့ UNDP တို့နဲ့လည်းမြန်မာအစိုးရကနားလည်မှုစာချုပ်လာလက်မှတ်ရေးထိုးထားတာပါဒီကုလအဖွဲ့နှစ်ဖွဲ့ကတာဝန်ရှိသူတွေဟာဘူးဒီဆောင်နဲ့မောင်တော်ကကြေးရ23ရက်ကိုစက်တင်ဘာမှာတစ်ချိန်အောက်တိုဘာလဆန်းမှာတစ်ချိန်တွားရောက်ဆစ်ဆီးခဲ့ကြတာဖြစ်ပြီးရခိုင်မြောက်ပိုင်းကဒီဒေသတွေမှာစိန်ခေါ်မှုတွေရှိနေစေဖြစ်ပေမဲ့တချို့လူမှုတိုင်းဝမ်းတွေကြားမှာတိုးတက်မှုတွေရှိတာတွေ့ရကြောင်းပြောဆိုခဲ့တာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဆစ်ဆစ်ထားပြီးဖြစ်တဲ့ဒုက္ခသည်8,000ကျော်တဲ့ကပထမတုံနေနဲ့9,000ကျော်ကိုနိုဝင်ဘာလ15ရက်နေ့မှာစတင်လက်ခံသွားမှာဖြစ်ကြောင်းနဲ့ဒုက္ခသည်တွေနေရပြန်ရေးလွယ်ကူစေဖို့ပြန်လာရင်ဝင်ငွေရအောင်အလုပ်စီစဉ်ပေးတာနဲ့ရရောက်ချင်းအစားအသောက်အနေထိုင်အသွားလာအဆင်ပြေအောင်အားလုံးအသင့်စီစဉ်ထားတယ်လို့ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်တွေကြီးကြပ်နေသူတူဖြစ်တဲ့လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောကြားခဲ့တာပါဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံ GWG အဖွဲ့ဝင်တွေကတော့ Cox's Bazaar က Ranger ဒုက္ခသည်စခန်းကို အောက်တိုဘာလ31ရက်ဗုဒ္ဓဘူးနေ့မှာတွားရောက်မှာလည်းဖြစ်ပါတယ်
။ကျေးဇူးပါဒေါက်တာမြတ်သက်ရေ1900စီချမှတ်ခံထားရတဲ့ writer သတင်းတောင်နှစ်ဦးရဲ့အမှုကိုဒီသတင်းဘက်အတွင်ရန်ကုန်တိုင်းတရားလွှတ်တော်မှာအယူခံလျှောက်ထားတော့မှာဖြစ်ကြောင်းအကျိုးဆောင်ရှင်တွေကပြောကြားလိုက်ပါတယ်။ writer သတင်းတောင်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုသမရရဲ့ပြစ်ဒဏ်ကင်းလွတ်ခွင့်အမိန့်နဲ့ချက်ချင်းလွှတ်ပေးဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကမြန်မာအစိုးရကိုဖိအားပေးတိုက်တွန်းနေတာပါ။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင့်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လကနယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းရိုဟင်ဂျာမွတ်စလင်10ဦးကိုမြန်မာလုံခြုံရေးတပ်တွေကအစုလိုက်ပြုံလိုက်ဥပဒေမဲ့တပ်ဖြတ်ခဲ့မှုနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ရေးသားခဲ့တဲ့ writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကအစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့2018ခုနှစ်စက်တင်ဘာလ3ရက်နေ့ကထောင်ဒဏ်9နှစ်စီချမှတ်ခဲ့တာပါ။ဒီစီရင်ချက်အပေါ်အယူခံတင်ဖို့နောက်ဆုံးသတ်မှတ်ထားတဲ့ရက်ကနိုဝင်ဘာလ3ရက်စနေနေ့ဖြစ်တဲ့အတွက်ဒီသတင်းပတ်အတွင်းရန်ကုန်တိုင်းတရားရုံးကိုအယူခံတင်မှာဖြစ်တယ်လို့ writer သတင်းတောက်နှစ်ဦးရဲ့ရှေ့နေဖြစ်သူဦးခင်မောင်စောက AFP သတင်းဌာနကိုပြောပါရယ်။ဒါအပြင်အယူခံတင်ဖို့အားလုံးအသင့်ဖြစ်နေပြီလို့လည်းဆိုပါရယ်။ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကသူတို့နှစ်ဦးအပေါ်ပြစ်ဒဏ်စီရင်ချက်ချမှတ်ခဲ့တာကိုသမရအနေနဲ့ပြစ်ဒဏ်ကနေကင်းလွတ်ခွင့်ချက်ချင်းပေးနိုင်မပေးနိုင်ဆိုတဲ့အမြင်တွေရှိနေတာပါ။KI တရားရုံးရဲ့ဆုံးဖြတ်ချက်အပေါ်အစစ်စစ်အယူခံတင်ပြပြီးမှသာသမရအနေနဲ့လူငယ်ချမ်းသာခွင့်ပေးတဲ့မပေးတဲ့ဆုံးဖြတ်နိုင်တာဖြစ်ကြောင်းဥပဒေရေးရာကျွမ်းကျင်သူတအုပ်ဖြစ်တဲ့ HRW အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလင်ကပြောပါတယ်
။ KI စီရင်ကဏ္ဍအကုန်လုံးပြီးသွားပြီဆိုတဲ့အခါမှာတော့ကျွန်တော်တို့ဒီနိုင်ငံတော်သမရရဲ့လူငယ်ချမ်းသာခွင့်တို့တညာခွင့်တို့နော်ပြည်တံလျှော့ပေါက်ပြီးတာတို့ဒါတွေကတရားရုံးကြီးရဲ့ဒီမှာဆောင်ရွက်ခွင့်အပြီးပြီးပြီးမြောက်သွားတော့မှသာမြင်ဆက်လက်ဆောင်ရွက်နိုင်တာဖြစ်တယ်။အမှုစစ်ဆေးစီရင်နေတဲ့ကာလအဆင့်ဆင့်မှာသမရကနေပြီးတော့တရားရုံးရဲ့စစ်ဆေးစီရင်နေတဲ့အမှုပေါ်မှာဝင်ရောက်နှောင်းမှုပြီးတော့ဆုံးဖြတ်တာမျိုးမဖြစ်အောင်ဖွဲ့စည်းပုံအခြေခံဥပဒေအရလည်းတားမြစ်ထားတယ်။သမရကလည်းဒီလိုကိစ္စရက်ကိုဝင်ပြီးတော့ဆက်ဖက်လိုက်မယ်လို့ကျွန်တော်တို့မြင်ဘူး။ဒါကြောင့်အာတရားရုံးရဲ့စစ်ဆေးစီရင်ဆောင်ရွက်မှုအဆင့်ဆင့်ပြီးမြောက်သွားပြီးမှသာသမရရဲ့အခမ်းအနားအနေနဲ့ပါဝင်နိုင်မယ်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတော့ writer သတင်းတောက်နှစ်ဦးအနေနဲ့သူတို့ရဲ့ထောင်ဒဏ်စီရင်ချက်ကိုဥပဒေနည်းလမ်းအတိုင်းအယူခံတင်နိုင်ကြောင်းပဲတုံ့ပြန်ပြောဆိုထားပါတယ်။ကုလသမဂ္ဂအပါအဝင်လုံခြုံရေးကောင်စီဥရောပသမဂ္ဂစတဲ့နိုင်ငံတကာအတိုင်းဝိုင်းကလည်းကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုနှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့တဲ့အပေါ်မှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုပြင်းပြင်းထန်ထန်ဝေဖန်ရှုံချခဲ့ကြပါတယ်။သူတို့နှစ်ဦးကိုသမရအမိန့်နဲ့ပြည်ထောင်ကနေလူငယ်ချမ်းသာခွင့်ပေးဖို့ပြီးခဲ့တဲ့သတင်းဘက်ကကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီးလီနဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဆူကီဒရူစမန်တို့နှစ်ဦးလုံးကတောင်းဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကဆောင်ရွက်နိုင်တဲ့အလားအလာကိုဦးမင်းလူကအခုလိုသုံးသပ်ပါတယ်။
တရားရုံးအဆင့်ဆင့်ရဲ့စီမံခန့်ခွဲမှုကတော့နိုင်ငံတော်သမရကောနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကကောဝင်ရဲ့စော့ပြန်မှာမဟုတ်ဘူးအဲ့တော့အရင်တုန်းကကျွန်တော်တို့ကုလသမဂ္ဂအထူးကိုယ်စားလှယ်လီလာတဲ့အခါမှာလွတ်ပြေးတဲ့ကိစ္စတွေရှိတယ်အဲ့ဒီလိုလွတ်ပြေးတဲ့ကိစ္စရတဲ့ကအမှုတွေတရားရုံးချုပ်ကနေပြီးတော့နောက်ဆုံးစီရင်ဆုံးဖြတ်ပြီးလို့ဘာမှအယူခံတက်စရာမကျန်တော့တဲ့အမှုတွေမျိုးကသာပဲသူတို့ကလွတ်ပြေးတာပဲစစ်စစ်ရင်လည်းဥပဒေအရအခွင့်အရေးပေးထားတာရှိနေသေးတယ်ဆိုတဲ့အမှုတွေကတော့လူငယ်ချမ်းသာခွင့်တို့သမရရဲ့ပြည်ထောင်မှကင်းလွတ်ခွင့်တို့ကတော့မပေးဘူး။အဲ့ဒါတော့ကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းသိကြပြန်ပြဌာန်းထားတယ်။ဒါတော့လွယ်တူလို့မရနိုင
်။ writer သတင်းတောက်နှစ်ဦးလွတ်မြောက်ရေးနိုင်ငံတကာဥပဒေအကျိုးဆောင်တဦးဖြစ်တဲ့သမရစီအတနာခံစားတင်ထားတဲ့ကိစ္စနဲ့အယူခံတင်တဲ့လုပ်ငန်းစဉ်ဟာတီးခြားစီဖြစ်တဲ့အတွက်အခုအယူခံတင်မဲ့ကိစ္စဟာသူတို့အရင်ကတည်းကသမရစီတင်ထားတဲ့အတနာခံစားအပေါ်မှာအကျိုးသက်ရောက်မှုတွေမဖြစ်တင်ဘူးလို့လည်းရှေ့နေဦးခင်မောင်စောကပြောပါတယ်။နောက်ပြီးပြည်ထောင်စုတရားရုံးချုပ်အထိအယူခံတင်မဲ့အဆင့်ရောက်မယ်ဆိုရင်အချိန်9လနဲ့6လကြာကြာမြင့်မှာမို့ဒီကာလအတွင်းကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးအင်းစိန်အချင်းထောင်ထဲမှာပဲနေကြရအောင်ပါပါ။ကိုဝါလုံးဟာတူထောင်ကြနေစဉ်မွေးဖွားခဲ့တဲ့လာသားအရွယ်တမီးဦးလေးကိုပြီးခဲ့တဲ့သတင်းပတ်ကမိနစ်30ကြာထောင်ဝင်စာတွေ့ချိန်မှာပထမဆုံးအကြိမ်တွေ့ခွင့်ရခဲ့ပါတယ်ရှင်။ဟုတ်တဲ့ခုနှစ်နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင်။ ရန်ကုန်တိုင်းတကုံစိတ်ကံစက်မှုဆောင်ကဖူရင်းအထယ်ချုပ်စက်ယုံမှာအလုတ်ထုတ်ခံထားရတဲ့အလုတ်သမား30ကိုအလုတ်ပြန်ခန့်ဖို့စက်ယုံဘက်ကသဘောတူလိုက်တာကြောင့်တရင်ဘက်နဲ့အချီကြာမြင့်ခဲ့တဲ့အလုတ်သမားတွေရဲ့ဆန္ဒပြပွဲတည်ဆုံသွားပါပြီ။မနေ့မနေ့ပိုင်းမှာတော့အလုတ်ထုတ်ခံထားရတဲ့အလုတ်သမား30နဲ့အလုတ်ရှင်ကြားမှာအလုတ်ရှင်အလုတ်သမားဥပဒေပါပြဋ္ဌာန်းထားတဲ့လိုက်နာရမယ့်သဘောတူညီချက်တွေကိုပြန်လည်လက်မှတ်ထိုးဖို့ရှိပါတယ်။ဒီလိုပြေလည်သွားပေမဲ့အလုတ်ရှင်အလုတ်သမားပြဿနာတွေဖြစ်နေရတာမကြခဏဆိုသလိုဖြစ်နေတာကတည်ဆဲဥပဒေတွေအားနည်းလို့ထောက်ပြသူတွေလည်းရှိပါတယ်။ဒီတဲ့တင်းကိုတော့ VOA မြန်မာပိုင်းတင်းတောက်မေခကပေးပို့ထားပါတယ်ရှင်
။မနေ့ကမနေ့ပိုင်းမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဖူရင်အထည်ချုပ်လုပ်ငန်းရှင်တဲ့အလုတ်သမားတွေကိုရန်ကုန်တိုင်းရုံးမှာခေါ်ယူတွေ့ဆုံကညှိနှိုင်းပေးခဲ့တာဖြစ်ပါတယ်။ဒီညီနိုင်မှုအပြီးမှာတော့စက်ယုံကိုလည်းတွားရောက်ကလက်ရှိအလုတ်ဆင်းနေတဲ့အလုတ်သမားတွေနဲ့တွေ့ဆုံကအလုတ်ထုတ်ခံရတဲ့အလုတ်သမားတွေနဲ့ပတ်သက်ပြီးညှိနှိုင်းမှုတွေလုပ်ပေးခဲ့တာပါဒီလိုလုပ်ပေးခဲ့တာကြောင့်နောက်ဆုံးမှာပြည်လည်မှုရခဲ့ပါတယ်အလုတ်ထုတ်ခံရတဲ့လုပ်သားတွေကတောင်းဆိုချက်၉ချက်တောင်းဆိုထားပြီးလက်ရှိမှာဗနက်ချက်သဘောတူညီခဲ့တာကြောင့်အခုလိုပြည်လည်ခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့ VOA သတင်းဌာနကမေးမြန်းတဲ့အခါမှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းက
ထုတ်ထားတဲ့၉ချက်က၆ချက်ကသဘောတူညီသွားတယ်နှစ်ချက်ကျန်တယ်အဲ့နှစ်ချက်ကျန်တဲ့ကိစ္စကတော့ဒီစိတ်ယုံတယုံငယ်လို့ကျွန်တော်မယူဆဘူးအထည်ချုပ်လုပ်ငန်းဝန်ကြီးတစ်ခုလုံးမှာခွင့်ရေးပိုင်းဆိုင်ရာကိစ္စရပ်တွေကိုစနစ်တကျလုပ်ဖို့ဒါကျွန်တော်တို့ဆောင်ရွက်ပါမယ်ဒီကျန်တဲ့၆ချက်ကလည်းသဘောတူညီထားပြီးပါပြီအလုပ်ပြန်ခတ်မယ်ဆိုတဲ့တစ်ချက်ကလည်းသဘောတူညီထားပြီးကျန်တဲ့နှစ်ချက်ကဟိုဒုက္ခတို့ဒီဘောနက်ကြီးတို့ဒီသူတို့ကိုသူတို့အလုပ်ကြိုးစားရင်ကြိုးစားသလိုရတဲ့အခွင့်ဒါတွေကတကြောင်တကာတာတရားတပုတ်ဆန်းဒီဖြစ်နေတဲ့အခြေအနေတွေကိုတော့ကျွန်တော်စနစ်တကျပေါ့ဒီလုပ်ငန်းခွင်တစ်ခုပြောပေါ့နော်ဒီလုံဒီစိတ်ုံတရုံနဲ့ကိုပြောတာပေါ့ပါဘူးအထက်ကျုပ်စိတ်ုံလုပ်ငန်းခွင်တစ်ခုတော့စီပင်မှုဖြစ်အောင်ကျွန်တော်ဆောင်ရွက်သွားမှာဖြစ်ပါတယ
်ပြီးခဲ့တဲ့အောက်တိုဘာ29ရက်နေ့ညပိုင်းကရန်ကုန်တိုင်းဝန်ကြီးချုပ်ဘက်ကဝင်ရောက်ဖြည့်ရှင်ပေးဖို့တောင်းဆိုတဲ့ဆန္ဒပြအလုပ်သမားတွေဟာရန်ကုန်တိုင်းအစိုးရရုံးရှိမှာတပိတ်စခန်းဖွင့်ခဲ့တာကြောင့်ညရင်းချင်းမှာပဲရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့အစိုးရအဖွဲ့ကတပိတ်မောက်အလုပ်သမားတွေနဲ့တွေ့ဆုံညှိနှိုင်းခဲ့ပြီးအခုလိုဆက်လက်ညှိနှိုင်းပေးဖို့ဝန်ကြီးချုပ်ဘက်ကကတိပေးခဲ့တာဖြစ်ပါတယ်ဒီလိုသဘောတူညီခဲ့တာနဲ့ပတ်သက်လို့အလုပ်သမားကောင်းဆောင်တဦးဖြစ်တဲ့မတ်တထားဆွေက
အရှင်နေရင်အားလုံးကတော့အရှင်ပြေမှုရရှိခဲ့ပါတယ်ပြီးတော့အခုဖြည့်ချင်းပြတဲ့ဥစ္စာနေရာမှာတော့အလုပ်သမားတွေဒီလုပ်ငန်းဝင်တွေအေးချမ်းစွာနဲ့ပြန်လည်ဝင်ရောက်ရရှိဖို့အတွက်ကိုအားလုံးအဆင်ပြေခဲ့ပါတယ်
ဒီလိုအလုတ်ရှင်နဲ့အလုတ်သမားပြဿနာတွေမကြာခဏဆိုသလိုဖြစ်နေတာကတည်ဆဲဥပဒေတွေအားနည်းနေလို့ထောက်ပြသူတွေရှိနေပါတယ်ဗမာနိုင်ငံလုံးဆိုင်ရာအလုတ်သမားများအဖွဲ့ချုပ်ကကိုကျော်မျိုးကတော့လက်ရှိဖြစ်နေတဲ့အလုတ်သမားအလုတ်ရှင်ပြဿနာတွေနဲ့ပတ်သက်လို့
ဥပဒေအားနည်းတာရဲ့ပြီးတော့လုပ်ငန်းရှင်တွေကဒီအားနည်းနေတဲ့ဥပဒေကိုအခွင့်ကောင်းယူပြီးတော့ဥပဒေကိုတက်ပြီးတော့ချိုးဖောက်တာပေါ့ဟုတ်ကျွန်တော်ဒီအလုံမအဖွဲ့ကြီးတွေကျွန်တော်တို့ဖွဲ့ခွင့်ရှိတယ်အဲ့ဒီဟာကိုလုပ်ငန်းရှင်တွေကအလုံမအဖွဲ့ကြီးတွေကိုပြုတ်ကွဲအောင်လို့ဖန်တီးတဲ့အခါမှာကျွန်တော်တို့ဥပဒေကြောင်းအရာအရေးယူပြီးရတယ်အဲ့ဒီနေရာဒီမှာကျွန်တော်တို့ဥပဒေရဲ့လုပ်ငန်းရှင်တွေတောက်လောက်အောင်ပေါ့တောင်းလေးပဲဖြစ်စီတောင်းမလဲဘူးထောင်လန်ထည့်သွင်းအောင်ဖြစ်စီအဲ့လိုအမျိုးတွေမရှိသေးတဲ့လုပ်ငန်းရှင်တွေကဥပဒေကိုကြောင်းအတိမ်မင်းချိုးပေါက်တယ်ပြီးတော့တချို့လုပ်ငန်းရှင်တွေကြတော့လည်းဥပဒေကိုမသိတာဖြစ်နေတယ်။အဲ့လိုနှစ်ပိုင်းပေါ့ဥပဒေအားနည်းရရင်လုပ်ငန်းရှင်တွေကဥပဒေကိုမသိကြရင
်ဖူးရင်ထဲကျုပ်ဆက်ယုံမှာအလုတ်သမားတမက်ကအဖွဲ့ဝင်အလုတ်သမား30အလုတ်ထုတ်ခံရပြီးတဲ့နောက်အလုတ်သမားတွေရဲ့မကြေမနက်ဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့တာဖြစ်ပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်နေခါပါရှင်။အခုတော့အမေရိကန်လွှတ်တော်ကြားဖြတ်ရွေးကောက်ပွဲတွေကျင်းပတော့မယ့်အခြေအနေကိုတင်ပြမှာပါ။အမေရိကန်ပြည်ထောင်စုရဲ့2018ခုနှစ်လွှတ်တော်ကြားဖြတ်ရွေးကောက်ပွဲကိုအခုလာမယ့်နိုဝင်ဘာလ6ရက်နေ့မှာကျင်းပတော့မှာပါဒီမိုကရက်နစ်ရီပပ်ဘလစ်ကန်ပါတီနှစ်ရက်လုံးကအကြိမ်နဲ့လဲရှင်ပြိုင်ကြဖို့နိုင်ငံတဝန်းပြင်ဆင်နေကြပါပြီအမေရိကန်ပြည်ထောင်စုအိန္ဒိယနဲ့ပြည်နယ်ဟာမြန်မာနိုင်ငံကပြောင်းရွှေ့အခြေချသူတွေတောင်းနေချီနေထိုင်ကြပြီးသူတို့တွေတဲကမဲပေးခွင့်ရသူအများစုဟာ Republican Party ကိုမဲပေးကြမဲ့သဘောရှိတယ်လို့မြန်မာအမေရိကန်လူမှုရေးအသင်းဥက္ကဋ္ဌက VOE ကိုပြောပါတယ်။ဘာကြောင့်အခုလို Republican ကိုထောက်ခံနေကြသလဲဆိုတာကိုတော့ကိုကျော်အောင်လွင်ကစက်ပြီးပြောပြမှာပါ
။နိုဝင်ဘာလ6ရက်နေ့ကျလို့ရှိရင်ကျင်းပမယ့်လွတ်တော်ကြားပြတ်ရွေးကောက်ပွဲတွေအတွက် Democrat ရော Republican Party ဘက်ကပါအကြိမ်နဲ့ရှင်ပြိုင်ကြဖို့အကြီးအကျယ်ပြင်ဆင်နေကြပါတယ်။သမ္မတ Donald Trump ရဲ့ပထမအစိုးရတက်တန်းတစ်ပွဲမှာပြုလုပ်မဲ့ကြားပြတ်ရွေးကောက်ပွဲလည်းဖြစ်ပါတယ်။အောက်လွတ်တော်မှာအမတ်နေရာစုစုပေါင်း435နေရာရှိပြီးသူတို့အလုံးရဲ့လွတ်တော်တာဝန်တက်တန်းနှစ်နှစ်ပြည့်ပြီဖြစ်လို့အလွတ်တော်အမတ်နေရာအလုံးကို ဝင်ပြန်ရမှာဖြစ်ပါတယ်အထက်လွတ်တော်မှာတော့အမတ်နေရာစုစုပေါင်း100ရှိတဲ့ထဲက39နေရာကိုဝင်ပြန်ရပါလိမ့်မယ်သမ္မတ်ထရမ့်အစိုးရတက်လာပြီးတဲ့နောက်ပိုင်းအထက်လွတ်တော်နဲ့အောက်လွတ်တော်နှစ်ရပ်စလုံးကို Republican Party ကပဲထိန်းချုပ်ထားတာပါသမ္မတ်ထရမ့်ဟာသူတော်လျှောက်ကြွေးကြော်နေတဲ့အချိန်အမေရိကန်သားပထမဦးစားပေးဆိုတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်မှုတွေအတွင်းဝေဖန်မှုတွေအများပြားရှိနေပြီးနိုင်ငံရေးအရလည်းဒီမိုကရက်နဲ့ Republican Party နှစ်ခုကြားကွဲပြားမှုတွေဟာတိတိတသားကြီးမားလာနေတာပါ Republican Party ကတိုင်းပြည်အာဏာအများစုကိုထိန်းချုပ်ထားနိုင်တဲ့အပေါ်ဒီမိုကရက်တွေဘက်ကလည်းကြားပြရွေးကောက်ပွဲမှာအနိုင်ယူပြီးလွှတ်တော်အာဏာကိုရအောင်အပြင်းထန်ကြိုးစားနေတဲ့ကာလဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနောက်လယ်ပိုင်းအင်ဒီယားနာပြည်နယ်ကလူအများစုဟာ Republican Party ကိုထောက်ခံကြတာပါအဲ့ဒီဒေသမှာမြန်မာနိုင်ငံကရောက်လာကြသူတွေလည်းတောင်းနေချီပြီးတော့ရှိပါတယ်သမ္မတ်ထရမ့်လက်ထက်မှာဒုက္ခတွေလက်ခံမှုလျှော့ချတာလူမှုကြီးကြပ်ရေးဥပဒေတွေကိုတင်းကျပ်မှုတွေလုပ်ခဲ့တာကြောင့်အမေရိကန်မှာအခြေချနေထိုင်မှုစ조사နေကြတဲ့မြန်မာအပါအဝင်တခြားဒုက္ခတွေတွေလည်းလာဖို့ခက်နေပါတယ်အဲဒါကြောင့်အခုကြားပြရွေးကောက်ပွဲမှာအိန္ဒိယနာပြည်နယ်ရောက်မြန်မာမိသားစုတွေဘယ်ပါတီကိုမဲပေးကြမလဲဆိုတာသိနိုင်အောင်မြန်မာအမေရိကန်လူမှုရေးသင်း BACI ရဲ့ဥက္ကဋ္ဌဒေါက်တာရိုဒင်းဂါကိုကျွန်တော်ဆက်သွယ်မေးမြန်းခဲ့ပါတယ်အခုလာမယ့်ကြားပြရွေးကောက်ပွဲမှာဘယ်ပါတီကိုဒေါက်တာရိုဒင်းဂါအနိုင်ရစေချင်လဲခင်ဗျ
ကျွန်တော်အနေနဲ့ကတော့ဒီမိုကရက်ကိုအနိုင်ရစေချင်ပါတယ်။ဘာလို့ဆိုတော့နိုင်ငံတကာအထူးသဖြင့်ကျွန်တော်ဗမာပြည်ရဲ့ဒီမိုကရေစီရေးကိုချစ်တိရောက်ရောက်အကူအညီပေးနိုင်မဲ့ပါတီဖြစ်လို့ကျွန်တော်ဒီမိုကရက်ကိုပို့ပြီးတော့နိုင်စေချင်ပါတယ်။ Republican ကတော့သမရကိုတိုင်းကဒီနိုင်ငံတကာရေးတွေကို short ချပြီးတော့တခြားတိုင်းပြည်တွေရဲ့ဒီမိုကရေစီကိုထောက်ပံ့ကူညီမှုမရှိဘဲအမေရိကန်ပြည်တွင်းရေးကိုပဲအာရုံစိုက်တဲ့အတွက်ကျွန်တော်တို့ဒီမိုကရက်ကိုပဲနိုင်စေချင်ပါတယ
်အခုတစ်ခေါက်ကြားပြရွေးကောက်ပွဲမှာအဲ့ဒီမှာရှိတဲ့မြန်မာမိသားစုတွေအနေနဲ့နိုင်ငံရေးအတွက်ကြွမှုတွေ true ချတွေ့ရလားခင်ဗျ
ကျွန်တော်တို့အိန္ဒိယနာပြည်နယ်တစ်ခုလုံးမှာမြန်မာနိုင်ငံသားအနေနဲ့ပြောရရင်15,000လောက်ရှိပါတယ် Fort Wayne မှာ9,000လောက်ပေါ့ Fort Wayne ဘက်ကတော့ဗမာတွေပုံများပါတယ်ကရင်တို့နောက်တခြားလူမျိုးစုတွေကျွန်တော်တို့ဒီနယ်မြို့တော်ဖြစ်တဲ့ Indianapolis မှာကြတော့ကရင်1,000လောက်ရှိပြီးတော့ကျွန်တော်တို့ချင်းလူမျိုးက19,000လောက်ရှိပါတယ်အမေရိကန်ပြည်ထောင်စုမှာတော့ချင်းလူမျိုးအများဆုံးနေတဲ့မြို့တစ်မြို့ပေါ့ဗျာဒီကြီးခဲ့တဲ့3-4နှစ်ကနဲ့စာရင်ချင်းလူမျိုးတော်တော်များများဗမာပြည်သားတော်တော်များများကအမေရိကန် citizen ဖြစ်တဲ့လူတွေပိုလို့များလာတယ်မဲပေးနိုင်တဲ့လူပိုလို့များလာတယ်ပေါ့နော်အမေရိကန်နိုင်ငံကြီးမှာလည်းစိတ်ဝင်စားမှုပုံများလာတာကျွန်တော်တွေ့ရပါတယ်။ကျွန်တော်သုံးသပ်သလောက်ကတော့ကျွန်တော်ချင်းမျိုးသားတွေတော်တော်များများကခရစ်ယာန် Church Member တွေဖြစ်တယ်။ခရစ်ယာန်မှာတော့မှကျွန်တော် Evangelical ခရစ်ယာန်တွေဖြစ်ပါတယ်။ Evangelical Church တွေကသမရထံဘူတော်တော်လေးထောက်ခံကြပါတယ်။အဲ့ဒီဟာကြောင့်ပြန်ထင်ဟပ်ပြီးတော့ကျွန်တော်ချင်းတော်တော်များများလည်းသမရထံဘူထောက်ခံအားပေးကြတယ်ဆိုတာကျွန်တော်တွေ့ရပါတယ်။အခု midterm election မှာလဲကျွန်တို့ Indiana မှာရှိတဲ့ချင်းလူမျိုးတော်များများမဲပေးနိုင်တဲ့ American citizen ဖြစ်တဲ့လူတွေကတော့သမ္မတ Trump ရဲ့ Republican ဖက်ကိုမဲပူပေးကြမယ်လို့ကျွန်တော်ထင်ပါတယ်
ဘာသာရေးပေါ်မှာအခြေခံပြီးတော့သမ္မတ Trump ကိုမဲပေးကြမယ်ဆိုတဲ့သဘောပေါ့လေဒါပေမဲ့လည်းတစ်ဖက်မှာကဒီမြန်မာပြည်ကထွက်လာပြီးတော့အမေရိကမှာခြေချဖို့စ조사နေတဲ့ချင်းလူမျိုးတွေအမေရိကန်ပြည်တော်စုကိုရောက်မလာနိုင်တဲ့ပြဿနာတွေရှိနေတော့ဒီပေါ်မှာသူတို့စိတ်ဝင်စားဘူးလားဒီပေါ်မှာအာရုံမရှိကြဘူးလား
စိတ်ဝင်စားမှုတော့ရှိပါတယ်ဒီ immigration တို့ now refugee resettlement တို့သမ္မတ Trump နဲ့အများကြီး short ချတဲ့ကိစ္စကိုကျွန်တော်တို့ချင်းလူမျိုးခရီးအန်တော်များများစိတ်ဝင်စားမှုရှိပါတယ်။အဲဒီဘာသာရေးမှာကြတော့ကျွန်တော်ချင်းလူမျိုးတရားရာခိုင်နှုန်းက Evangelical Christian တွေဖြစ်တယ်ဆိုတော့ Evangelical Christian value အနေနဲ့ကြည့်ပြီးတော့သမ္မတထမို့90ရာခိုင်နှုန်းထောက်ခံအားပေးကြတယ်လို့ကျွန်တော်သုံးသပ်ပါတယ
်။ဟုတ်ကဲ့ဒေါက်တာရိုဒင်းကကျေးဇူးတင်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုက်ဒိုမီတာ32 40 50ရူကနေတိုက်ရိုက်နားဆင်နိုင်တယ်လို့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ကျမတို့ရဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်အတွက်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
တိုင်းရင်းသားတွေတာမှာဆိုလို့ရှိရင်တော့သူတို့တိုင်းရင်းသားတွေတာမှာအပြိုင်အဆိုင်ပေါ့နော်။လက်ဆက်ပြီးရုံးနေရတယ်ကျွန်တော်တို့ပြောရတယ်။ဥပမာရှမ်းမှာဆိုလို့ရှိရင်လည်းရှမ်းပေါ့ဥပမာရှမ်း
ဒါကတော့မြန်မာနိုင်ငံမှာမကြခင်ကျင်းပတော့မဲ့ဂျားဖြက်ရွေးကောက်ပွဲအခြေအနေနဲ့ပတ်သက်လို့သဘောထားအမြင်တွေကိုတုံ့ပြန်ဆွေးနွေးထားတာကိုအပြည့်ဆုံးနားဆင်ရမှာပါ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးတင်ပြမှာပါရှင်။ American ပြည်ထောင်စုကိုတရားမဝင်ရောက်ရှိလာကြသူတွေနဲ့နိုင်ငံသားမဟုတ်သူတွေကဒီနိုင်ငံမှာမွေးပွားတဲ့ကလေးတွေကိုဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံသားအဖြစ်ခံယူခွင့်ပြုထားတာကိုသမ္မတဒေါ်နယ်ထရန့်ကနိုင်ငံသားဖြစ်ခွင့်မပေးဖို့သမ္မတအမိန့်နဲ့တားမြစ်မယ်လို့ပြောလိုက်တဲ့အတွက်နိုင်ငံရေးနဲ့ဥပဒေရေးလောကမှာအခြေအတင်အငင်းပွားပွဲပေါ်ပေါက်ခဲ့ပါတယ်။ဒေါ်လာလာတန်းကအကြောင်းစုံကိုဆက်ပြီးပြောပြမှာပါရှင်
။နိုဝင်ဘာ6ရက်နေ့ကျင်းပမယ့်အမေရိကန်ဂျားဖြတ်ရွေးကောက်ပွဲတွေမတိုင်မီလူဝင်မှုကြီးကြပ်ရေးထိန်းချုပ်မှုကိုရွေးကောက်ပွဲရဲ့မဲဆွဲလှုပ်ရှားမှုဖြစ်သမ္မတထရမ့်ကဦးစားပေးနေတာဒီပိုင်းဖြစ်အမေရိကန်နိုင်ငံသားမဟုတ်ကြသူတွေမွေးဖွားတဲ့ကလေးတွေကိုနိုင်ငံသားခံယူခွင့်ပြုတာကိုပယ်ဖျက်ဖို့အခုလိုရည်ယူဆောင်ရွက်ဖို့ကြိုးစားနေတယ်လို့သုံးသပ်ကြပါတယ်။နိုဝင်ဘာ4ရက်နေ့ထုတ်လွှင့်မဲ့ Axios on HBO ရုပ်သံလွှင့်နဲ့ပြည်သူ့နည်းမြန်းကမှတရားမဝင်နေသူတွေကမွေးတဲ့ကလေးတွေကိုနိုင်ငံသားရပိုင်ခွင့်ပေးတဲ့အခွင့်အရေးကိုအဆုံးသတ်ဖို့လိုတယ်လို့သမ္မတထရမ့်ကပြောခဲ့ပါတယ
် How ridiculous we're the only country in the world
where Hello အဓိပ္ပာယ်မရှိရလို့ရလဲအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့လူတူအနေနဲ့ကလေးမွေးမယ်အဲ့ဒီကလေးဟာလည်းအလို့အလျောက်နိုင်ငံသားတူရဲ့ခံစားချက်တွေကို85နှစ်ပြည့်အောင်ခံစားခွင့်ရမယ်ကဘာပေါ်မှာအဲ့လိုမျိုးနိုင်ငံသားခံယူခွင့်ရတာအမေရိကန်ပြည်ထောင်စုတနိုင်ငံနဲ့ဖြစ်တယ်ဒါဟာအဓိပ္ပာယ်လည်းမရှိဘူးအဆုံးသတ်ဖို့လည်းလိုပါတယ
်တကယ်လို့နိုင်ငံမှာမွေးဖွားတဲ့ကလေးတွေကိုနိုင်ငံသားခံယူခွင့်ပြုတာအမေရိကန်တနိုင်ငံနဲ့မဟုတ်ပါဘူး။ကနေဒါနဲ့မက္ကဆီကိုအပါအဝင်နိုင်ငံပေါင်း30ကျော်တို့မှအလားတူ policy တွေရှိကြပါတယ်။ဒါပေမဲ့လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းမှာတော့ Australia, Britain, ပြင်သစ်၊ India နဲ့ Ireland နိုင်ငံတို့ကဒီအခွင့်အရေးကိုဖျက်သိမ်းခဲ့ကြပါတယ်။အမေရိကန်နိုင်ငံသားမဟုတ်ကြသူတွေမွေးဖွားတဲ့ကလေးတွေကိုနိုင်ငံသားခံယူခွင့်ပြုတာကိုပယ်ဖျက်ဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်ကိုဖျက်သိမ်းဖို့မလိုအပ်ကြောင်းသူ့ရဲ့ဥပဒေအကြံပေးအရာရှိတွေကပြောခဲ့တယ်လို့လေသမ္မတထရမ့်ကထောက်ပြခဲ့ပါတယ်။ဒါပေမဲ့ထရမ့်ရဲ့ Republican Party ဝင်ခေါင်းဆောင်တို့ကဒီအရေးယူဆောင်ရွက်မှုကိုသဘောမကျတာတွေ့ရပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကသမ္မတအမိန့်နဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်ကိုပယ်ဖျက်ဖို့သဘောမတူကြောင်းKentucky အတန်လွှင့်ဌာနကိုအခုလိုပြောခဲ့ပါတယ
် You cannot end birthright citizenship with an executive order. We didn't like it when Obama tried changing immigration laws via executive action and obviously
ဒီနိုင်ငံမှာမွေးရင်နိုင်ငံသားအဖြစ်အတိမပြုတဲ့မွေးရပါအခွင့်အရေးကိုသမ္မတမိန့်နဲ့ပယ်ဖျက်လို့မရပါဘူး။သူ့အရင်သမ္မတအိုဘားမားလက်ထက်ကလည်းလူဝင်မှုကြီးကြပ်ရေးမူဝါဒကိုသမ္မတအမိန့်နဲ့ပြောင်းဖို့ကြိုးစားခဲ့စဉ်တုန်းကကျွန်တော်တို့ရှေးဥစွဲ Republican တွေကဖွဲ့စည်းပုံအခြေခံဥပဒေကိုလေးစားတော့ပြောင်းဖို့ကြိုးစားတာကိုမနစ်သက်ကြပါဘူး။ရှိဥစွဲဝါဒီအနေနဲ့ကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေကိုလေးစားလိုက်နာယုံကြည်ပါတယ်အခြေခံဥပဒေပြင်ဆင်ချက်14အရလဲဒီရပိုင်ခွင့်ပေးထားတာရှင်းပါတယ်ပြောင်းဖို့ကြိုးစားမယ်ဆိုရင်တော့ဖွဲ့စည်းပုံရတိတ်ကိုအချိန်ကြာမှာဖြစ်ပါတယ
်အမေရိကန်နိုင်ငံသားမဟုတ်သူတွေကိုနိုင်ငံသားခံယူခွင့်ပြုတဲ့မွေးရပါအခွင့်အရေးကိုပယ်ဖျက်ဖို့ကြိုးစားမယ်ဆိုရင်တရားရုံးတော်မှာဥပဒေရအကဲဆတ်မှုတွေရင်ဆိုင်ရပွဲရှိပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်14အရအမေရိကန်ပြည်ထောင်စုမှာမွေးဖွားသူဒါမှမဟုတ်အခြေချနေထိုင်ပြီးနိုင်ငံသားခံယူခွင့်ရှိသူအလုံးအနေနဲ့အမေရိကန်ပြည်ထောင်စုနဲ့သူတို့နေထိုင်တဲ့ပြည်နယ်တွေမှာနိုင်ငံသားအခွင့်အရေးတွေကို Kanzagwin, Yashi, Delu, Amakanje, Bitara Pipare. The two she used where Wadi Rigaro. Depressivum, Chigan, Uri, Pinsin Jeha, America, Ma, the Yuini Tangwin, Yashi, Tadu Riga, Mwede, Kleriguda, Nanganda, Kanyguin, Bubu, Yuelu, Taupia, Javari. Deepinsin Jago, Tongshia, Chausse, Shikuniga, a deep you guessing up. Tozin Pidwinsi, Dwin, Lume, Jijundi, Piket, Jadu Rigu.
တောင်ပိုင်းပြည်နယ်တွေရဲ့ခွဲခြားဆက်ဆံမှုကနေအကာအကွယ်ပေးတဲ့အနေနဲ့နိုင်ငံသားဖြစ်ခွင့်အခြေခံအခွင့်အရေးခံစားဝင်ကိုဒီပြင်ဆင်ချက်ရအမှတ်ခံချက်ပေးနိုင်ဖို့အတည်ပြုခဲ့တာလည်းဖြစ်ပါလိမ့်ရှင်။ဒေါက်လှလာတမရှင်အခုကြားမှာကတော့ကမ္ဘာတရေမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုမူရင်းအားပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်မှာ
ထုံးစဉ်နဲ့ 9th century ရေးသားတဲ့သုံးသပ်ချက်ကို CSIS website မှာဖတ်ရပါတယ်။ယူနန်ကျောက်ဖြူမိုင်းတထောင်ရေးဇင်းရံနဲ့မီထားလန်ဖောက်လုပ်မဲ့ MOU ကို 2018 စက်တင်ဘာ 9 မှာမြန်မာဘက်ကလက်မှတ်ရေးထွက်ခဲ့ပါတယ်။ဒါဟာတရုတ်ရဲ့ရေဝန်လန်းစီမံကိန်းအတွက်အရေးကြီးတဲ့ကိစ္စဖြစ်ပြီး မလကရေလက်ကြောက်ကိုဖျက်ရင်းနှံသေးရတဲ့ကိစ္စအတွက်လမ်းလွှဲတစ်ခုဖြစ်သလိုတရုတ်နိုင်ငံရဲ့ကုန်တွင်ပိုင်းယူနန်နယ်အတွက်အိန္ဒိယသမုဒ္ဒရာစီတိုက်ရိုက်ဆက်သွယ်နိုင်မဲ့လမ်းကြောင်းလေးဖြစ်ပါတယ်။အန်အေဒီအစိုးရလက်ထက်မှာဒီစီမံကိန်းအစောတည်းရင်ပြေလည်လာတာအကြောင်းပြောရှိပါတယ်။ဆိုပြီးတော့အခုလိုဖော်ပြပါရစေ။နံပါတ်1အကြောင်းကတော့လူဝင်ရအရေးကြောင့်နိုင်ငံတကာကမြန်မာဝေဖန်နေက ကျွန်တော်တို့ကနှုတ်ထွက်နောက်ဆုံးနေခြင်းတေယုတ်ကမြန်မာပြည်ကိုကူညီပြီးကုလသမဂ္ဂအရေးယူဖို့ကြိုးပမ်းချက်ကိုအဓိကအကာအကွယ်ပေးခဲ့တယ်လို့ဆိုပါတယ်အထူးသဖြင့် UWSA ကိုညီညာရေးအတွက်တရုတ်ကတွန်းအားပေးပြီးမြန်မာကတရုတ်ရဲ့စီးပွားရေးစံတမန်ရေးထောက်ခံမှုကိုရယူနိုင်ခဲ့တယ်လို့ဆိုပါတယ်။ဒုတိယအချက်ကတော့မြန်မာဟာတရုတ်နိုင်ငံရဲ့မဟာဗျူဟာမြောက်အင်ဂျင်ဖြစ်ပါတယ်။တရုတ်ရဲ့ရဝန်လန်းစီမံကိန်းကိုလက်ခံလိုက်တဲ့အတွက်ကျွေးလည်ပင်နေရာမဲ့အရေးစိုးရင်ပြီးတချို့နိုင်ငံတွေအထူးသဖြင့်မလေးရှားလိုနိုင်ငံမျိုးအားဆိုရင်အရေးကြီးတဲ့စီမံကိန်းစ ဒီမှာဒီစီပွားရေးဇုံအတွက်ပြန်လည်နှိုင်းရတာကိုတိုးဖက်ကလက်ခံခဲ့တယ်လို့ဆိုပါတယ်ဒါကြောင့်ဒီလိုနဲ့တရုတ်မြန်မာစီပွားရေးဇင်းညံကိစ္စဟာအဆင်ပြေနေတဲ့ရှေ့ကိုရွေ့လာခဲ့ပေမဲ့ဒီတဲ့ရှေ့ကိုတိုးနိုင်ဖို့ဆိုတာကတော့နောက်ထပ်အဓိကနှစ်ချက်ပေါ်မှာမူတည်နေတယ်လို့ဆိုပြပါတယ်အဲ့ဒါတွေကတော့မြန်မာလူထုရဲ့သဘောထားနဲ့မြန်မာပြည်တွင်နိုင်ငံရေးအခြေအနေပဲဖြစ်တယ ตะวันนี้ที่กันหมู่ใต้ยุงไซด์แต่ด้วยณ2017เมษายนสิงหาคมงวยยะสังเกตจาบาระดาใบแม้อาชีพการอสอุติสาวยีเนี่ยดิซีบายยีซินญานเนี่ยอลาลาดุจอกอุทุทะเพียงမြန်မာနိုင်ငံတွေကတရုတ်ຫນွယ်ဘွားစီးပွားရေးအဆိုင်ကိုဆွဲဆောင်နိုင်ခဲ့တယ်လို့ဆိုပါတယ်နောက်မြန်မာနိုင်ငံရဲ့အခြေအနေကိုကြည့်မယ်ဆိုရင်လည်းတရုတ်မြန်မာစီးပွားရေးဇင်းညာပေါ့မြောက်ရေးအတွက်အရေးကြီးပါတယ်တဲ့တရုတ်ဩဇာကြီးမားလာရေးကိုမြ
ဒီလိုနဲ့လို့သူတို့ထင်လာရင်လွတ်တော်တွေကစစ်သားနှစ်ဆန်းကားခင်တို့ကဝင်ရောက်ဟန်ဒါလာနိုင်ပါတယ်။ဒါပြင်2024ရွေးကောက်ပွဲပြီးရင်တော့လက်ရှိအနယ်ဒီအစိုးရဟာဆက်လက်အာဏာရှိပါအောင်လားဆိုတာလည်းပဲစဉ်းစားရမယ့်အချက်တစ်ချက်ဖြစ်တယ်လို့သုံးစားရေးသားထားပါရှင်။ဦးကျော်စန်းသားပါရှင်။ဗုဒ္ဓဘုရားနေနေခင်ဗီဒီယိုညီမဝိုင်းအစီအစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေပါတယ်
Did you mean Jinjami, EGM Atungaro?
Hard time.
Shibari, Salumbanga, H A R D, Hardga, Keta, D I M E, Dime, Ching Suro, Zakabai Kunye, Lunga, Dibega, Kete Chimo. Idiom Suet, the white Dibegale, Diniama, Sinelu, Suyamava. Boama, Jatteri, Sinem Hudwi, ဒုက္ခဒုက္ခတွေအထူးသဖြင့် ငွေကြီးကြီးကျတ်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကို hard time လို့ရည်ညွှန်းပြောတာဖြစ်ပါတယ်။ဒီသုံးကို hard times ဆိုပြီးတော့ s ထည့်ပြီးတော့လဲသုံးလို့ရပါတယ်။hard time အတူနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥပမာကိုနားစီကြည့်ကြရအောင်။My
mother had a hard time bringing us up since my father died 10 years ago. My mother had a hard time bringing us up since my father died 10 years ago. A hard time.
အခုဆက်လက်ပြီးတော့ကုသညုံဦးစီစဉ်တင်ဆက်တဲ့အင်္ဂါနေ့ည8:00လေးလိုက်စီစဉ်ကိုနားဆင်ရမှာပါမကြခင်ကျင်းပါတော့မဲ့ကြားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့တုံသက်တင်ပြထားပါတယ်ဒီစီစဉ်ကိုထုတ်လုပ်သူကမဆုမှုဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာဒီကနေ့ညပိုင်းတဲအလီလိုက်စီစဉ်ကနေပြီးတော့ကျူးစွာပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လာမယ့်နိုဝင်ဘာလ3ရက်နေ့မှာပြုလုပ်မယ့်ဂျားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့အခင်းကျင်းတွေပါညီမလေးငယ်ရဲ့ထူးထူးဒီဂျားဖြတ်ရွေးကောက်ပွဲတွေကိုအခုလာမယ့်နိုဝင်ဘာလ3ရက်နေ့မှာပြုလုပ်မှာဖြစ်ပါတယ်ဒီမိုကရေစီနှီးကြရွေးကောက်ပွဲတွေရ
ထားတွေကိုအခုဒီနေ့ညဒိုင်းလီလိုက်စီစဉ်မှာကျွန်တော်တို့ဆွေးနွေးသွားဖို့ဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့မြန်မာ Network Organization for Free and Fair Election ပြောမှဆိုတော့ဒီတရားလွတ်လပ်ပြီးတော့မျှတတဲ့ရွက်ောက်ပွဲဖြစ်ဖို့အတွက်ဒီကွန်ရက်ဖွဲ့စည်းကဖြစ်ပါတယ်။မတ်စင်မာဦးပါ။နောက်တူကတော့ဖန်တီးရင်အဖွဲ့စည်းကပါသူကလည်းဒီရွက်ောက်ပွဲဆောင်ကြီးကြီးမှာလုပ်နေတာမတ်ခင်လေးငယ်ရှိပါတယ်။နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးမတ်စင်မာဦးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။မတ်စင်မာဦးကြားပါလားခင်ဗျာ။
မင်္ဂလာပါ
။ဟုတ်ကဲ့ပါမင်္ဂလာပါ။မတ်စင်မာဦးကြီးအခုဒီဂျာဗက်ရွက်ောက်ပွဲကပြောမှဆိုရင်တော့မလားတော့အနေလို့တော့မယ်။အဲယူကော့ပွဲကော်မရှင်ကအခုပြန်ဆိုင်မဲ့အနေထားနေရာပေါင်း73နေရာပေါ့အဲ့တော့ဒီနေရာတွေအတွက်လက်တလောယူကော့ပွဲအဓိကမက်ဆက်စီဝေးကာလပေါ့နော်အခုကာလမှာဒီကာလမှာလွတ်လွတ်လပ်လပ်မြန်မြန်တတတဖက်တဖက်ရှိရလားအခြေအနေတွေဘယ်လိုများရှိပါလဲခင်ဗျာခြုံပြီးသုံးသပ်မယ်ဆိုရင
်ခြုံပြီးတော့ခြေတလောက်ဆိုလို့ရှိရင်တော့ဒီပတ်ဒီမက်ဆက်ချင်းချင်းရဲ့နေရာတစ်ခုချင်းချင်းလုပ်နေတာဒီမှာတွေ့ရတာပေါ့နော်အပြန်ဆောင်ပေါ့ပြန်ဆောင်တဲ့အခါကျတော့ကော်မရှင်ကလည်းဒီမဆက်ကြည့်ရတာပတ်သက်တဲ့ commission ရှိတယ်ဒီ complaint ဒီလာရတော့ကျွန်တော်လည်းမသိရဘူးပေါ့နော်ဆိုတော့ဒါအခင်းချင်းကိုအခုတည်းကြည့်ရမယ်ဆိုတော့ကျွန်တော်လည်းရှင်းပြနေကြရတယ်ဆိုတော့အခင်းချင်းလည်းကျွန်တော်လည်းမြင်ပါတယ
်ပြောမယ်ဆိုရင်တော့အဓိကလက်ရှိအာဏာရပါတီကတော့မြူသားဒီမိုကရေစီဖွဲ့ချုပ်ပေါ့နော်အဲ့တော့ဒီအဖွဲ့စည်းကလည်းနေရာတိုင်းမှာသူတို့ရှင်းပြမှုအတွက်ကြိုးစားနေတယ်အဲ့တော့အာဏာရအဖွဲ့စည်းဘက်ကသူတို့မှရှိတဲ့အာဏာလုပ်ပိုင်ခွင့်ကိုသုံးပြီးတော့ဒီကောက်ပွဲရှင်ပြိုင်နာမျိုးတွေမက်ဆက်စီယိုနာမျိုးတွေရောရှိပါလား
ကျွန်တော်တို့ခြုံပြီးတော့ကြည့်ရမယ်ဆိုလို့ရှိရင်တော့ဟိုအပြင်မှာဒီတိုင်းစီယိုနာကတော့ဆိုးဖြစ်တယ်လို့ကျွန်တော်တို့အစားချင်းပြောလို့ရတယ်ပေါ့နော်ဒါပေမဲ့ဒီနေရာကိုတုံးပြီးတဲ့အခါမှာဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့ဒီဒီကောက်ပွဲကော်မရှင်နဲ့ကျွန်တော်တို့ဒီဒီကောက်ပွဲကိုစီမံခန့်ခွဲတဲ့ဒီစနစ်ပုံစံရကမှဘယ်လိုဖြစ်လဲဆိုတော့ဒါလက်ရှိအမရရဲ့ပါတီကအနာရဖြစ်တဲ့အစိုးရဖြစ်နေတဲ့ပါတီကမှာတော့ပုံပြီးတော့အခွင့်အရေးကိုရှိနေတာရှိရပါတော့။ဥပမာတိအနေနဲ့ဆိုရင်ဒီနေရာကိုအသိအချပြီးတော့ဒီကိစ္စကပုံပြီးတော့စီရင်ရေးတာတော့ရဖြစ်တယ်ပေါ့ဒီတော့စီရင်ရေးရနေတဲ့ပုံစံမျိုးတွေတော့ကျွန်တော်တို့ရဲ့ဥပမာအဖြစ်တမန်ပေးရတယ်လို့ရှင်လဲဒီစကားပုံတွေမှာလို့ရှင်ဒီလိုတွေနဲ့တို့ပါတီရင်းတရားအောင်ကိုးစားလာအောင်ပေါ့နော်။ဒီပြောသွားနေလို့ကျွန်တော်တို့အနေနဲ့မြင်လာရှိတယ်တချို့တချို့ဒီကနေ့တော့တိုင်းပြည်ပြည်ထောင်စုရှင်နဲ့အမေမေဒီပေါ်မှာဒီကပ်ပေါ်မှာမြည့်အခါမှာဒီကပ်ပေါ်ရှိတဲ့နေရာကိုတော့ပြောအမေပြောတာလေးရောရှိတယ်ပေါ့နော်ဟုတ
်ဟုတ်ကဲ့ဒါကတော့တွားတဲ့နေရာပေါ့အခုလက်ရှိနိုင်ငံတော်တမနာဖြစ်စီနိုင်ငံတော်တိုင်းပြည်ခံဖြစ်စီသူတို့ရဲ့ပြောဆိုတဲ့မိကွန်းနာမှာယူကော့ပွဲအတွက်စီယုံပြောဆိုတဲ့စကားမျိုးတွေရောရှိပါလား
သူတို့ပြောတဲ့ဟာတွေတော့ကျွန်တော်တို့လိုက်ပြီးတော့ခြုံငုံကြည့်တော့ဆိုလို့ရှိရင်တော့ရဲ့ကြည့်တော့သူကမဲပြီးပါဘောနော်2005ကတည်းကလည်းအဲ့လိုအစိုးရမဖြစ်ချင်ကလည်းပြောတဲ့ဟာမျိုး တောင်းကြည့်နေတဲ့အချိန်မှာအလုံးဖက်ရိုက်ကြည့်တော့ပြောတာမျိုးတော့ကျွန်တော်တို့ကမတွေ့ဘူးပေါ့နော်။ဒါပေမဲ့လည်းအတော်ကိုချိန်ကြည့်မယ်ဆိုလို့ရှိရင်တော့တို့ဘာသာမလို့အာဒီအချိန်ကြီးမှမှဒါကိုလုပ်တယ်ဆိုတာကတော့ဒါပါဖြစ်ချင်တာလုပ်တယ်ဆိုတော့အကုန်လုံးကြည့်ရင်တော့ချိန်ချရတယ်ပေါ့နော်။အတော်ဘိုင်းမှာတော့အဲ့လိုတော့ပြောတော့တာမျိုးတော့ကျွန်တော်တို့မတွေ့ဘူးပေါ့ဟုတ
်။ဟုတ်ကဲ့ခင်ဗျာ။တိုင်းသားဒေသတွေရဲ့အခြေအနေရောဘယ်လိုရှိပါလဲခင်ဗျာ။အခုပြိုင်မဲ့နေရာတွေမှာတိုင်းသားဒေသတွေလည်းပါတော့တိုင်းသားဒေသတွေရဲ့ message ရောမှုတွေ
။အာတိုင်းသားတွေပါမှာဆိုလို့ရှိရင်တော့တို့တိုင်းသားတွေပါမှာအဲ့အပြိုင်ဆိုင်ပေါ့နော်။လက်ဆက်ကြည့်ရတယ်ကျွန်တော်တို့ကြရတယ်ဥပမာရှမ်းပါဆိုလို့ရှိရင်လည်းရှမ်းပေါ့ဥပမာရှမ်းလေးချပေါ့နော်လေးချပါဆိုလို့ရှိရင်လည်းအဆန်နဲ့ဒီအဆန်ဒီဒီစသဖြင့်အရှင်ရင်ကြတာရှိတယ်ကျွန်တော်တို့ချက်ခိုင်းတာဆုံးရှုံးတာပြောမပြောင်းဘူးပေါ့နော်အဲ့ဒါဒီတော့ပါမယ်ပေါ့ဆိုတော့သူတို့ဒီဟာဆိုလို့ရှိရင်လည်းအပြိုင်ဆိုင်ဖြစ်နေတယ်အာလက်ဆက်ကြည့်ရတယ်လုပ်နေကြတယ်၎င်းကြီးကဒီနောက်ထပ်စိတ်ဝင်စားချက်တစ်ခုကတော့ခိုင်းရပြေတောင်ပေါ့နော်ရပြေတောင်မှာဆိုလို့ရှိရင်လည်းPNP ကဒီ ALD ကပေါ့နော်ပြီးရင်ပြီးပုတ်ကကော PNLD ကကောအပြန်ဆိုင်လဲဆက်ပြီးရုံးနေကြတော့ကျွန်တော်တို့တွေ့ရပေါ့နော်တိုင်းရင်းသားပါတီတိုင်းရင်းသားလူမဲလူဒီကတွေတဲ့မှာအဲ့ဒီမခူရတော့ကျွန်တော်တို့အပြန်ဆိုင်ရှိတယ်လို့ကျွန်တော်တို့တွေ့ပါတယ်ရှိပေါ့
ဒီရွက်ောက်ပွဲစီယုံမှုနဲ့ပတ်သက်ပြီးတော့ပြည်သူပါတီကကိုထေးအောင်ပြည်သူပါတီကကိုထေးအောင်ဒီလိုင်းပေါ်မှာရှိပါလားအဲသူလည်းမရှိသေးဘူးခင်ဗျအဲ့တော့မတ်စင်မာဦးကိုပဲကျွန်တော်ပြန်မေးချင်ပါတယ်မတ်စင်မာဦးကြားပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ပြောပါရှင်ဟုတ်က
ဲ့ဟုတ်ကဲ့မဆီမအူကြီးအခုအဲ့တော့ဒီရွက်ောက်ပွဲနဲ့ပတ်သက်လို့လူတို့ရဲ့စိတ်ဝင်စားမှုကဘယ်လိုရှိပါလဲခင်ဗျာကြားပဲရွက်ောက်ပွဲအပေါ်မှာ
ဟုတ်ကဲ့လူတို့စိတ်ဝင်စားမှုကတော့ဟုတ်ကျွန်တော်တို့ဒီကျွန်တော်တို့လက်ချုပ်နေရာတွားတယ်ပေါ့နော်တွားပြီးတော့ကျွန်တော်တို့လိလာခြုံငုံကြည့်တော့ဆိုလို့ရှိရင်လူတို့စိတ်ဝင်စားမှုကတော့ဒါကြားပြတ်ဖြစ်တဲ့အတွက်ပေါ့နော်2015လောက်ကြီးတော့ကျွန်တော်တို့ပြောလင်းလို့တော့မရဘူးအနည်းငယ်စိတ်ဝင်စားမှုတော့ညော့နေရတော့ရှိတယ်ပေါ့နော်အဲဒါပေမဲ့လည်းဒီဒီကပေါ်ရှိတဲ့နေရာမှာကတော့ဒီလူတွေရဲ့စိတ်ဝင်စားမှုကတော့ဒီလေဒီကပေါ်မရှိတဲ့နေရာမှာတော့ဒီကပေါ်ရှိတယ်ဆိုတော့ဒါမှတိတ်တိတ်မခံမိရရရှိတယ်ပေါ့နော
်ကဲကျွန်တော်မက်ခင်လေးငယ်လေးတိုင်းပေါ်ပြောင်းနေပါပြီမက်ခင်လေးငယ်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့မက်ခင်လေးငယ်ခုကနာကျွန်တော်ခုနာမဇမအုပ်လက်ဆွေးနွေးပါတယ်လူတွေရဲ့စိတ်ဝင်စားမှုနဲ့ပတ်သက်လို့ကြားပဲရွက်ကောက်ပွဲနဲ့ပတ်သက်ပြီးတော့လူတွေရဲ့တည်ထောင်မှုစိတ်ဝင်စားမှုဘယ်လိုများကဲဖြတ်မိပြီလဲခင်ဗျာ
ဟုတ်ကဲ့စိတ်ဝင်စားမှုကတော့တင်ရှိဦးလို့ပဲအကြံထားမိရဲ့ချက်အားကြောင့်လဲဆိုတော့ဒီတချို့ကလည်းရွေးကောက်ပွဲလုံးမအောင်မပြီးဘူးပေါ့နော်ကိုဒေတာမှရှိနေတယ်လေတချို့ကတိနေတယ်လေလာသေးကိုစိတ်ဝင်စားဦးဆိုမျိုးတွေလည်းအခုလောလောဆယ်အထိတော့ကြားနေရပါတယ
်ဟုတ်ကဲ့ရွေးကောက်ပွဲကော်မရှင်ရဲ့လုံရက်နဲ့ပတ်သက်လို့ရောဘယ်လိုများသုံးသပ်ချင်ပါလဲခင်ဗျဒီရပ်ရွေးကောက်ပွဲနဲ့ပတ်သက်လို
့ဟုတ်ကဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ကော်မရှင်ကသူ့လုံထုံးလုံးကြီးတွေအတိုင်းတော့သူဆောင်ရွက်နေရပေါ့နော်အဲကျမတို့ကလေဒီလုံဆောင်လုံးကြီးအတိုင်းတော့ဒီဆောင်ကြီးလေးလာသူအနေနဲ့ဆောက်ထားပြီးတော့ဒီဂျက်ကက်ရွေးကောက်ပွဲမှာဆောင်ကြီးကိုအစီအစဉ်ရှိပါရဲ့
ဟုတ်ကဲ့အဲ့တော့အခုဒီဂျက်ကက်ရွေးကောက်ပွဲမှာဒီစပီတွင်းကအဖွဲ့စည်းတွေပေါ့တည်ဝင်ဆောင်ကြီးကြမှာဘယ်နှစ်ဖွဲ့လောက်ရှိပါလဲဗကင်လင်းရဲ့
အတည်င်းဖွဲ့ရှိ၅ဖွဲ့ရှိရလို့သိပါရဲ့ရှင
်ဟုတ်ကဲ့အဲ့ဒါကတည်ဝင်မှတ်ပုံတင်ပြီးတော့တည်ဝင်ခွင့်ပြုချက်နဲ့လောက်တာလား
ဟုတ်ကဲ့ဒီကျမတို့လုံထုံးလုံးကြီးကဒီအမှုရေကောက်ပွဲကော်မရှင်ထံမှာမှတ်ပုံတင်ရပါတော့ဒီတနိုင်ငံလုံးအဆင့်ဆောင်ကြည့်တယ်ဒီအမှုရေကောက်ပွဲကော်မရှင်ပေါ့မြို့နယ်အဆင့်ဆိုမြို့နယ်ရေကောက်ပွဲကော်မရှင်ပေါ့အဆင့်လိုက်တင်ရပါတယ်ရှင
်ဟုတ်ကဲ့အဲ့တော
့ဒီကိုကဖွင့်ပြချက်ပေးတဲ့ခါမှာကျမတို့တရားဝင်ဆောင်ကြည့်တင်ရပါအ
ဲ့တော့မက်ကင်လင်းငယ်လို့ဒီမဲယုံတွေကိုဘယ်လိုဆောင်ကြည့်ဖို့အစီအစဉ်ဘယ်လိုများလုပ်ထားပါလဲခင်ဗျာဖလီအိအနေနဲ့
ဟုတ်ကဲ့ကျမတို့ဒီဆောင်ကြည့်ရဲ့နည်းအရတော့မဲယုံတရုံမှာဆောင်ကြည့်လေ့လာပြီး၂ရောက်နေပေါ့နော်အဲဒီ checklist ကိုပါဘယ်ဟာဘယ်လိုအချင်းမဲရောက်မှရှိရစီတင်ရှိရတဲ့ဒီစီအစုံကြီးရှိလားဒီမဲရောက်မှုရဲ့လောက်ရမယ်လုံဆုံးလုံးကြီးနဲ့အမီဒီမဲရောက်သက်မှတ်ရအချိန်မှာအချိန်ကြီးဖွင့်လားတတမယ်ကတ်တွေပေါ့နော်နာပုံစံဆိုင်ရတဲ့ကတ်ထားရှိလားစသဖြင့်ပေါ့အဲ့လိုဟာမျိုးဒီမှာတို့ဟို checklist တစ်ခုမှာအချက်ပေါင်း40နဲ့50ကျားတော့ရှိပါတယ်အဲ့ဒါရင်းနဲ့ဒီမှာတို့စောင့်ကြည့်ပါလားအဲ့
တော့မဲရောက်73ရုံလုံးကိုဘယ်စားလန်နေ73နံပါတ်လုံးကိုကြည့်နိုင်မလား
အဲ့ဆက်တောင်းလို့ဆိုတော့မန္တလေးတိုင်းမှာရှိတဲ့တိုင်းရင်းသားဝင်းကြီးနေရာကိုတော့မကြည့်ပါဘူးရှင်။တန်းတဲ့နေရာကြီးအားလုံးကိုတော့ကြည့်ဖို့အစီအစဉ်ရှိပါ
တယ်။ဒါတော့ဖန်တီးအင်းကြီးနဲ့ပေါ့နော
်။ဟုတ်ကဲ့ဒါနဲ့မဲယုံတိုင်းတော့မဟုတ်ဘူးပေါ့နော်။မဲယုံစုကမဲယုံ300ကျော်ပေါ့။အမှဆောင်းကြည့်လိုက်လာပြီး600ကိုအတုံးပြီးတော့ကျမတို့ခင်ပြိအင်းနဲ့ဒီ page အဖွဲ့နဲ့ပူးပေါင်းပြီးစောင့်ကြည့်ပါပါ
။ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွေးနွေးပွဲအတွက်တချို့ပေးပို့ထားတဲ့စာလေးတချို့ဖတ်ချင်ပါတယ်။ကျွန်တော်အရင်ဆုံးသီရိဇီယာဆိုတဲ့သူပေးပို့ထားတဲ့စာလေးဖတ်ပြပါမယ်။သူရေးထားတာကတော့ energy ဟာအရင်ကဆိုရင်အနိုင်သေးချပေါက်တွက်ဆလို့ရပေမဲ့ပြည်သူတွေပေါ်မှာအပြောလုံနေတာနောက်တကယ်တမ်းအနိုင်ရတဲ့အခါမှာအလုံးနဲ့ပြောတခြားစီဖြစ်နေတာတွေကြောင့်ပြည်သူများဟာ energy ရဲ့ရည်ချင်းမရှိခြင်းကိုသိရှိလက်ခံလာကြပြီးတော့အမျိုးသားတိုးတက်ရေးကိုဦးစားပေးတဲ့ပါတီတွေအနိုင်ရလာပါမယ်တဲ့2020အထိပင် energy တောင်းခံထားနိုင်ဖို့ခင်းရင်ပါလေဆိုပြီးတော့တူကြီးကသူ့ရဲ့အမြင်ကိုရေးပါတယ်ခင်ဗျနောက်ထပ်သတင်းတစ်ခုတယောက်ကတော့ဦးစိတ်မောင်ပါဦးစိတ်မောင်ရဲ့ ဦးစိတ်ပေါင်းရဲ့စာကိုမန္တလေးကိုဖတ်ပါအောင်ခင်ဗ
ျဟုတ်ကဲ့ရှင်နိုဝင်ဘာလ3ရက်နေ့မှာကျင်းပမယ့်ကြားဖြတ်ရွေးကောက်ပွဲကိုပြည်သူအများအခုစိတ်ဝင်စားနေကြပါတယ်တဲ့စိတ်ဝင်စားနေတဲ့အချက်ကတော့မဲပေးရဖို့ထက် NLD ပါတီတောင်ပြိုကမ်းပြိုနိုင်ပွဲရနိုင်ပါဦးမလားဆိုတဲ့အတွင်းနဲ့စိတ်ဝင်စားနေတယ်လို့လေ့လာမိပါတယ်2016ခုနှစ်ရွေးကောက်ပွဲမှာ NLD ဟာလူလူရဲ့ချစ်ခင်လေးစားအားကိုးအားထားပြုနေရတဲ့အချိန်ကိုရပြီးအောင်ပွဲကြီးခံနိုင်ခဲ့ပါတယ်။ပြိုင်ဖက်ပါတီကြီးတစ်ခုကတော့ပါတီဝင်အားတန်ကနန်းထိရှိပြီးရှိနေတာဖြစ်လို့မုတ်ချအောင်ပွဲရလိမ့်မယ်လို့ယုံကြည်နေခဲ့တယ်တဲ့။ဒါကြောင့်ဒီပါတီကြီးကိုထောက်ခံအားပေးတဲ့အဖွဲ့အစည်းတွေအေးအေးဆေးဆေးနေခဲ့တယ်။အောက်လန်းအထက်လန်းတွေမတုံ့ခဲ့ကြဘူး။ဒါကြောင့်လွတ်လပ်မြတ်သားတဲ့ရွေးကောက်ပွဲလို့ကဘာကပါအတိအမှတ်ပြုတဲ့ရွေးကောက်ပွဲဖြစ်ခဲ့ပါတယ်။ဒီကြားဖြတ်ရွေးကောက်ပွဲမှာလက်ရှိဖွဲ့စည်းထားပြီးပါတီတွေထက်မှန်အသစ်ဖွဲ့လာတဲ့ပါတီတွေတတိပုဂ္ဂလပါတီတွေပါဝင်အရွေးခံကြမှာဖြစ်လို့ပွဲစီပြီးတော့မဲပြန့်သွားကြရှိပါတယ်။အပြိုင်ဆိုင်သဘောတွေရှိလာမှာမို့အချမ်းအဖန်သဘောလည်းပါတင်တဲ့လောက်ပါလာနိုင်တယ်လို့ယူဆမိပါတယ်။ပြည်နယ်တွေမှာတော့ပြည်နယ်သားတွေပဲပေါ့။သို့တော့လက်ရှိအာဏာရပါတီကတော့လွတ်တော်အစဉ်အဆက်မှာအင်အားတောင့်တင်းနေပြီဖြစ်တဲ့အတွက်အစွန်းထွက်ကြားဖြတ်ရွေးကောက်ပွဲမဲရလတ်ကိုအလေထားချင်ပါထားမယ်ထင်ပါတယ်။တိတ်ခါအကြခံပြီးအချမ်းအဖန်သဘောလုံးမယ်မထင်ပါဘူး။ရိုးသားစွာပြိုင်ဆိုင်သွားမယ်ထင်ပါတယ်လို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ခင်ဗျာဒါကတော့ဥစိန်မောင်သူ့ရဲ့အမြင်ကိုပြပို့ထားတာပါ။တော်ရှင်ရဲ့အမြင်ကတော့ပြောမှဆိုရင် NLD ပါတီအတွက်တကယ်ကိုအကဲဆမ်းမဲ့သူဆမ်းသက်မဲ့လာမဲ့ရွေးကောက်ပွဲကြီးအတွက်ဆမ်းသက်မဲ့ပွဲဆိုပြီးတော့တုံ့တက်လူတွေအတော်များများလည်းရှိပါတယ်။ကျွန်တော်ဒါနဲ့ပတ်သက်လို့မက်ခင်လင်းငယ်ကိုပဲပြန်မေးကြည့်ပါမယ်။မက်ခင်လင်းငယ်ကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါပြီ။
ဟုတ်ကဲ့ခုနကပြောသွားလို့ပါပဲ။ခုတော်ရှင်ရဲ့အမြင်ကတော့လက်ရှိဒီရွေးကောက်ပွဲဟာမြို့သားဒီမိုကရေစီဖွဲ့ချုပ်နဲ့ပတ်သက်လို့ဆမ်းသက်မဲ့ပွဲပေါ့။အဲ့တော့ကျွန်တော်တခုမေးချင်တာက2015တုန်းကတော့ NLD ကခုနကတော်ရှင်တယောက်ပြောလို့ပဲတကယ့်ကိုတောင်ပြိုကမ်းပြိုအနံ့ရပြီးတော့တော်ရွက်ကောက်ပွဲကလည်းတော်လေးယူအားလုံးလူစိတ်ဝင်စားမှုကြီးကြီးနဲ့အရှိန်ဟွန်ကောင်းကောင်းနဲ့လုံနိုင်ခဲ့တယ်ခင်ဗျာအဲ့တော့ခုဒီရွက်ကောက်ပွဲမှာရောဒီရွက်ကောက်ပွဲစီအောင်ရေးတွေကဘယ်လိုများရှိပါလဲခင်ဗျာအရှိန်ဟွန်ကောင်းနဲ့လုံနေကြလားဘယ်လိုများရှိလဲခင်ဗျာ
ရွေးကောက်ပွဲပါလဲရှင်
ခင်ဗျာရွေးကောက်ပွဲစီအောင်ရေးလုပ်ငန်းတွေပါစီအောင်ရေးလုပ်ငန်းတွေကို NLD ဖြစ်စီတခြားပါတီဖြစ်စီတို့ရဲ့လုပ်ငန်းတို့ရဲ့လှုပ်ဆောင်မှုပ
ါဟုတ်ကဲ့ရွေးကောက်ပွဲဒီ COA လုပ်ငန်းတွေကတော့ NLD ပါတီအပါအဝင်ပေါ့နော်ဒီအရင်2015တုန်းကတော့အကုန်လုံးကတော့တက်တက်ကြွကြွတော့တိတ်မရှိပါဘူးရှင်ပါတီတွေကပေါ့နော်ဒီတိုင်းရင်းသားဒေသမှာလည်းတိုင်းရင်းသားပါတီကဒီ COA လုပ်တာဒီလူလူအားလုံးရဲ့စိတ်ကိုဟိုဒီပါဝင်ခြင်းနေကြလာအောင်လုပ်နိုင်တဲ့အခြေအနေမျိုးကတော့စောင့်ကြည့်ကြည့်လာတဲ့အခါမှာစိတ်မတွေ့ရဘူး
ဟုတ်ကဲ့ခင်ဗျာမခေလင်းငယ်ကျေးဇူးပါမဆေမအူကြီးခုနကကျွန်တော်ပြောလို့ဒီရွက်ကောက်ပွဲစီအိုရေးလုပ်ငန်းတွေက2015နဲ့ရှင်လို့ရှိရင်ပါတီတွေရဲ့လှုပ်ဆောင်ချက်ဘယ်လိုများရှိလဲခင်ဗျာ
ရှင်ပါတီ
ဟုတ်ကဲ့ပါတီစီအိုရေးလုပ်ငန်းတွေပေါ့ဒီရွက်ကောက်ပွဲစီအိုရေးလုပ်ငန်းတွေဘယ်လိုများအရှိန်ကိုရှိပါလဲ2015နဲ့ရှင်လို့ရှိရင
်ဟုတ်ကဲ့ပါတီစီအိုရေးကပုံမှန်တောင်းတဲ့ရွက်ကောက်ပွဲကမရှိဘူးပြက်ကလာအတွင်းမှာပဲဒီမီဒီယာကနေတဖြည့်လဲပေါ်ပြောတာတွေရှိတယ်ပေါ့နော်။နောက်ပြီးတော့အပြင်မှာလည်းပုံမှန်တိုင်းတိုင်းလုပ်နေကြတာတွေကျွန်တော်တို့တွေ့ပါတယ်လို့။အခုကကြားပြဆိုပေမဲ့လည်းအခုဒီ NLD ဇလန် NLD ကလည်းသူ့ရဲ့ဒီသူ့ဒီပေါ့နော်။နှစ်တဝက်နှစ်နယ်လောက်မှာတော့တာမဲ့ကာလတကယ် NLD ရဲ့အစွမ်းကုန်ပေါ့နော်။သူ့ဒီကမှရှိတဲ့ပါတီရင်းရအစွမ်းကုန်အပြိုင်ဆိုင်အမဲဆွေတာနေ့တိုင်းအေးအေးတွေ့ရတယ်ပေါ့နော်။အဲ့လိုပဲတိုင်းတော့ဒီရနဲ့ဥပမာဆိုလို့ပြောရခိုင်ဆိုလို့ရှိရင်လည်းတတိပုဂ္ဂလအနေနဲ့ခွဲသွားတယ်ပြီး AMP နဲ့ ALD ကလည်းရှိနေတယ်ဆိုတော့တို့ကလည်းမဲတွေကိုယ်ကြမယ်မဲကိုယ်နဲ့အနေထားမှာပုံပြီးအနိုင်ရဖို့လိုတာဖြစ်တဲ့အတွက်အဖြစ်အနေနဲ့ပေါ့နော်ဒီလိုမျိုးလေးပြန်နေကြတော့ရှိရဲ့ရှိ
ဟုတ်ကဲ့
ဒီကတော့ဒါအကုန်ဖြစ်လာမယ်ဆိုရင်တော့7ညပဲရှိတယ်ဆိုမှလည်းလူတွေကအကုန်တိတ်ခါပိုင်းအရာရောပေါ့နော်အနိုင်ရပြီတဲ့အတွက်ဒီစီးရုံးမှုအပိုင်းမှာတော့တို့ဘက်ကတော့တော်တော်စီးရုံးကြရတယ်ပေါ့နော်တော်တော်
အဲ့တော့အရင်ကလို့
ဆိုလို့ရှိရင်ကျမတို့လူမျိုးနယ်ရဲ့ရှိတယ်ပေါ့နော်မေဆွန်နယ်နေရာလည်းနေတယ်ဒါပေမဲ့ဒီနေ့တိုင်းကြီးတော့ပေါ့နော်ခုနပါတီလောက်ရှိရတယ်ဒီစိတ်ကမ်းပါဆိုလို့ရှိရင်ပေါ့နော်ဆိုတော့အငြင်းနဲ့တရုတ်ဆိုစီယုံမှုတွေကအငြင်းရှိနေတယ်ဆိုတော့တော့တွေ့ရတယ်ရှိ
ပါဟုတ်ကဲ့အဲ့တော့ဒီအရင်ပြီးတဲ့ရွေးကောက်ပွဲမှာဆိုရင်စီယုံရေးကာလမှာပဲတစ်ဖက်တစ်ဖက်ပါတီတွေတိုင်ကြတာဖြစ်တဲ့ထိတဲ့ဖြစ်တာမျိုးတွေလည်းရှိခဲ့ကြတယ်အဲ့လိုအခြေအနေမျိုးတွေရောဖြစ်ခဲ့ပါလား
လုံးဝဆိုကြတော့ကြာတိတိထားတော့တော့လေကျွန်တော်မြင်ရတော့ဆိုလို့ရှိရင်တော့ဒီဟုတ်ကုန်းကလို့ပေါ့ဒီ2015တော့လို့ဖြိတ်တိုက်ဒီလိုမျိုးတွေ့ရမျိုးတွေတော့ကျွန်တော်တို့မတွေ့ဘူးဒါကကျွန်တော်အဲ့လိုမတွေ့အောင်လဲဒီကော့ပေါ်ကော်မရှင်ဘက်ကလည်းအဲ့ဒါကိုလည်းဖြိပြီးတော့အစီအစဉ်ထားတဲ့တဘောရှိတယ်ပေါ့နော်ကျွန်တော်တို့တိထားတယ်ရ
ဟုတ်ကဲ့ခင်ဗျာ
ကျွန်တော်ကကြာတော့ဒီဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်အခုလူပေါင်းတဲ့ဒီမိုကရက်တစ်ပါတီသူကတော့လက်ရှိရွေးကောက်ပွဲမှာဝင်ပြိုင်နေပါတယ်နေရာတနေရာမြင်းကြံဘက်မှာသူ့ရဲ့ကမ်ပိန်းမန်နေဂျာတူဦးဖြစ်တဲ့ကိုမျိုးဟန်ဒီလိုင်းပေါ်ရောက်နေပါတယ်ကိုမျိုးဟန်ကြားပါလားခင်ဗျာ
ဟ
ောက်ကြပါဘူး။ဟုတ်ကဲ့
ကွန်မြူအရင်အခုဒီရွက်ောက်ပွဲဆိုရေးကွန်မြူအလို့ပါတီအနေနဲ့လှုပ်တဲ့ခါမှာကြုံရတဲ့အခက်အခဲမျက်မျက်တတရှိရလားဘလို့အတွေ့အကြုံတွေများရှိပါလဲ
။ကျွန်တော်တို့ဒီရွက်ောက်ပွဲခုလက်ရှိအနေခါမှာတော့ကျွန်တော်တို့ဒီခုတိုင်းချိန်နဲ့ထက်ကပေါ့နော်။ပုံစံမျိုးတွေပါပဲ။ဘာဖြစ်လို့လဲဆိုတော့လက်ရှိအာဏာရပါတီတွေကနေပြီးတော့ရွက်ောက်ပွဲမတိုင်ခင်မှာကျွန်တော်တို့မလုပ်ရလဲဆိုတော့လမ်းဖောက်တာတို့ဟိုလမ်းဖောက်တာကြောင်းဆောက်ပြီးမယ်ဆေးုံဆောက်ပြီးမယ်ဆိုတဲ့အဲစီယုံယူမျိုးတွေပေါ့နော်အဲ့ဒါမျိုးတွေလောက်တာတွေကဒီနေ့ချိန်တည်းရှိနေသေးပါပဲကျွန်တော်တို့မြင့်တန်မျိုးဟိုဈာပြရေကောက်ပွဲမတိုင်ခင်မှာဝန်ကြီးချုပ်ကိုယ်တိုင်ကျွန်တော်တို့ပြည့်ချက်ပြီးပြီဖွင့်ပေးတာအထက်တန်းကြောင်အစ်မေကိုပြည့်ပတ်အထက်တန်းကြောင်ဖွင့်လာပြီးလုပ်တယ်အခုရေကောက်ပွဲနားတခါနှီးတာတော့လေလျက်ချက်ပြီးပြီဖွင့်ပေးတာမျိုးတွေပါလုပ်တယ်နောက်လုပ်ငန်းရှင်တွေဒီလိုလုပ်ငန်းရှင်တွေခေါ်တွေ့ပြီးတော့ဟိုခေါ်တွေ့တာမျိုးတွေပါလုပ်တယ်
ဟုတ်ကဲ့
ဒါရီယာကျွန်တော်တို့ဟိုးအရင်ဦးတိုင်းကျင်းတစ်ထပ်ကလုပ်ခဲ့တဲ့ပုံစံညာဒီနေ့ချိန်ဒီရှိနေသေးပဲဆိုတာကျွန်တော်တို့တွေ့ရတယ်ပေါ့နော
်ဟုတ်ကဲ့
နောက်တစ်ချက်ကတော့ကျွန်တော်တို့ဒီရေကောက်တဲ့ကမ်ပိန်းကာလမှာတော့ကျွန်တော်တို့ဒီဒီနှောက်ရတာပြတာပါမတော့တိမ်ရှိဘူးဒါနဲ့ဟိုတချို့လူတွေဟိုကြွားတရမှာတော့ဒီလိုပေါ့ကျွန်တော်တို့ပန်ပလန်ဝေကိုလာတာရာရှိတယ်ဒီလိုတွေရအောင်တော့အရှိအနာရပါတီကိုဝယ်ထောက်ခံမယ်ပေါ့အဲ့ဒါမျိုးလာတာရာညှောက်ချက်တာတော့ဖြေရကြုံရရပါတယ
်ခုနကဝင်ကြီးချုပ်တွေဝင်ကြီးတွေလာပြီးတော့ဒီနေမြေဒေသကိုဆင်းတဲ့အခါမှာမဲဆွယ်စည်းရုံးနာမျိုးပါတီကိုမဲပေးတာပါဆိုပြီးတော့ပြောတာမျိုးလုပ်ပိုင်ခွင့်ကိုတုံးပြီးတော့ပြောတာဆိုတာမျိုးရှိပါလား
အဲကျွန်တော်တို့အဲ့ဒါကတော့ကျွန်တော်တို့တိတိကျကျတော့မသိရပါမယ်လုပ်ငန်းရှင်တွေနဲ့ပြည့်တဲ့အချိန်မှာတော့ဒီလိုမဲတောင်းနေတို့ဒါလည်းမကျေနပ်တချို့ကပြောတာကျွန်တော်ကြည့်ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒရက်လီလိုက်စီစဉ်အချိန်ဆီတော်လို့ပါပေါင်းဆွေးနွေးပေးတဲ့မက်ဆင်မာဦးမက်ခင်လေးငယ်နဲ့တို့ရရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒရက်လီလိုက်စီစဉ်ဒီမှာပဲညနာခွင့်ပြပါခင်ဗျာ
ကုဒါမျိုးအစီအစဉ်တင်ဆက်တဲ့အင်္ဂါနေ့ညဒရက်လီလိုက်အစီအစဉ်ပါရှင်ကျမတို့အခုလိုဒရက်လီလိုက်အစီအစဉ်တွေကိုအင်္ဂါနေ့နဲ့စနေညတွေမှာတင်ဆက်နေပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုတင်ပြဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။စနေနေ့ရသနတ်သမားရဲ့တိုက်ခတ်မှုကြောင့်ဝက်ဖြူဆူတောင်းသူ12ဦးသေဆုံးခဲ့ရတဲ့ Pittsburgh ကဂျူးဖျားကြောင့်အင်ကာနေ့မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတကတော်မယ်လနီယာထရမ့်တို့တွေ့ရောက်ခဲ့ပါတယ်။အခုလိုသမ္မတရဲ့လာရောက်မှုကမတင့်တော်ဘူးလို့ယူဆသူတွေကဂျူးဖျားကြောင့်လားချီတက်လာပြီးလူကြီးကဆန္ဒပြခဲ့ကြတာပါ။သမ္မတထရမ့်ကတော့သူခုလိုတွေ့ရောက်တဲ့ဟာတေဆုံးတန်ရာရသူတွေကိုလေးစားမှုပြသတာဒါဖြစ်ကြောင်း Fox သတင်းဌာနကပြောပါတယ်။အမေရိကန်နိုင်ငံသားမဟုတ်သူတွေနဲ့အမေရိကန်ကိုတရားမဝင်ဝင်ရောက်လာသူတွေကနေပြီးတော့ဒီနိုင်ငံမှာမွေးဖွားလာတဲ့ကလေးတွေကိုနိုင်ငံသားဖြစ်ခွင့်မပေးဖို့အတွက်သမ္မတအမိန့်ထုတ်ပြန်မှုရည်ရွယ်ထားကြောင်းသမ္မတဒေါ်နယ်ထရမ့်ရဲ့ကြေညာချက်ကြောင့်အမေရိကန်နိုင်ငံကြီးလောကမှာအကြီးအကျယ်အငင်းပွားစရာဖြစ်လာပါတယ်ဒီကိစ္စကိုအကောင့်ထဲဖော်ဖို့အတွက်စီစဉ်နေပြီးဖြစ်လာပါလိမ့်မယ်လို့ HBO ရုပ်မြင်သံကြားနဲ့တွေ့ဆုံမင်းမြန်ကမ်းမှာသမ္မတထရမ့်ကပြောကြားလိုက်တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးအတွက်ရှေ့လာလေထဲမှာစတင်ဖို့အတွက်သဘောတူညီမှုရပြီလို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံတာဝန်ရှိသူတွေကကြေညာလိုက်ချိန်မှာပဲရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းဖို့အတွက်အချိန်မတန်သေးဘူးလို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမှာနောက်ထပ်တိုင်ဖုန်းမုန်တိုင်းတစ်ခုဝင်ရောက်လာနေပြီးတော့အင်ဂါနေ့မှာတော့နိုင်ငံမြောက်ပိုင်းမှာလေတိုက်နှုန်းဟာတနအီကမှ140ကျော်နှုန်းရှိပြီးတော့မိုးတီးထန်စွာရွာသွန်းနေပါတယ်။မုန်တိုင်းကြောင့်သေဆုံးရသူကအခုဆို6ဦးရှိနေပြီလို့သတင်းတွေမှာဖော်ပြပါတယ်။ဒီလူဆောင်ကျွမ်းမကြီးဘော်ကအဝေးပေးလမ်းတွေပိတ်ဆို့ကုန်တယ်လို့မောင်တင်ခဲနဲ့မှာဆောက်လို့ဆဲအစုအဆောက်ဦးအောင်မှာပိတ်မိနေသူပေါင်းက20လောက်ရှိနေပါတယ
်။ဒေါက်ခင်မျိုးတက်ကသတင်းအကျဉ်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်နေပါအင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်ဗတ်တပူးနေ့နနေခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်ကျမတို့ရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.